Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းရဲ့ရေဒီယိုအစီအစဉ်ကို VOA American အသံရဲ့2022ခုနှစ်မေလ31ရက်အင်္ဂါညပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေဓာတ်ရိုက်တင်ဆက်နေပါပြီရှင်။ကျမအင်ဂျင်နိုင်ပါကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ရေဒီယိုအစီအစဉ်တွေကိုရုပ်သံထဲမှာဖြည့်ဆွက်တင်ဆက်နေပါတယ်မြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိတင်ဆက်နေတဲ့အစီအစဉ်ကိုလိုင်းဒိုမီတာ3251တို့ပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင
်ကျမကတော့ဆုမြတ်ပါပါရှင်EU ရောပါတမကဖွဲ့ဝင်နိုင်ငံတွေစီကိုရုရှားတင်ပို့နေတဲ့ရေနဲ့အများစုကိုပိတ်ပင်တားမြစ်ဖို့အတွက် EU ကောင်ဆောင်တွေသဘောတူလိုက်တဲ့အတွက်ရုရှားအနေနဲ့စစ်ဆေးတုံးဆွဲမှုပိုကျက်သွားလိမ့်မယ်လို့ EU နိုင်ငံသားမူဝါဒရေးအကြီးအကဲကပြောကြားလိုက်ပါတယ်။ကနေဒါနိုင်ငံမှာတော့ Pesto လို့လက်တစ်ဖက်ထဲနဲ့ပြည့်ရတဲ့တနက်မျိုးတွေကိုတင်သွင်းတာရောင်းချတာဝယ်ယူတာအားလုံးကိုတားမြစ်ပိတ်ပင်မဲ့ဥပဒေချမ်းကိုဝန်ကြီးချုပ်ကအဆိုပြုလိုက်ပါတယ်။မြန်မာနိုင်ငံမှာပဋိပက္ခနဲ့အကြမ်းဖက်မှုတွေကြောင့်ထိခိုက်နေသူတွေကို WFP အပါအဝင်လူသားချင်းစာနာမှုဆိုင်ရာမိဖက်အဖွဲ့အစည်းတွေအနေနဲ့မကူညီနိုင်သေးဘူးလို့ WFP ကမ္ဘာစားနပ်ရိက္ခာအစီအစဉ်က VOA မြန်မာပိုင်းကိုပြောကြားပါရယ်ခုလိုနောက်ဆုံးရသတင်းတွေကိုဦးတင်မောင်တန်းနဲ့ကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။ဒီကနေ့ရန်ကုန်မြို့မှာဘုံပေါက်ကွဲတာကြောင့်တအူးသေးပြီးတော့6ဦးဒဏ်ရာရတဲ့နောက်ဆုံးအခြေအနေကိုတင်ပြတဲ့အခါမှာတော့
မြန်ဆွဲမှာတော့ဒီမှာဆိုးရင်ရလူလာတော့အနည်းဆုံး4ယောက်လောက်တော့ကျွန်တော်တို့မြင်ခဲ့တယ်။တစ်ယောက်ကတော့အလွန်ဆိုးရတယ်။အသက်အန္တရာယ်တော့ဖြစ်နိုင်တယ်။နောက်တစ်ယောက်ကတော့6ယောက်
ဒါကတော့ရန်ကုန်မြို့ကန်တအူးက VOA ကိုပြောသွားတာပါသတင်းစီစဉ်နောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်တခါရိုဟင်ဂျာလူမျိုးတုံးတပ်ဖြတ်မှုစာအုပ်ဖြန့်ချီမှုနဲ့လွင်ဦးစာပေတိုက်ပိတ်ခံလိုက်ရတဲ့သတင်းပေးပို့ချက်ကိုလည်းကြားမှာပါနောက်ပိုင်းမှာတော့မြင်ကွင်းကျဲမတ်စု social media လူကြည့်များတဲ့သတင်းတွေကိုစူးစီးတင်ပြတာ American နိုင်ငံရေးအကြောင်းတည်ကောင်းစရာစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မုံနဲ့ဥတင်မောင်တန်းတို့ကပြောပြမှာပါရှင
် EU ရောပါတမကဖွဲ့ဝင်နိုင်ငံတွေစီကိုရုရှားတင်ပို့နေတဲ့ရေနဲ့အများစုကိုပိတ်ပင်တားမြစ်ဖို့အတွက် EU ခေါင်းဆောင်တွေသဘောတူလိုက်တဲ့အတွက်ရုရှားအနေနဲ့ဝင်ငွေပိုနှဲသွားပြီးတော့စစ်စစ်တုံးဆွဲမှုပိုကျက်သွားလိမ့်မယ်လို့ EU နိုင်ငံသားမူဝါဒရေးအကြီးအကဲဂျိုးဆက်ဘော်ရဲကပြောကြားလိုက်ပါတယ်။လက်ရှိမှာ EU နိုင်ငံတွေကရုရှားရဲ့ရေနံတွေကိုအများဆုံးဝယ်ယူနေတာဖြစ်တာမို့နောက်ဆိုရင်တခြားနိုင်ငံတွေကိုရုရှားကလျှော့ဈေးနဲ့ရောင်းရတော့မှာဖြစ်တယ်လို့အကြီးအကဲဘော်ရဲကပြောပါတယ်။ယူကရိန်းကိုရုရှားကကျူးကျော်စစ်ဝင်တိုက်နေတဲ့အပေါ်အရေးယူနေခဲ့တဲ့အနေနဲ့အခုနှစ်2022ခုနှစ်မကုန်ခင်မှာရုရှားကတင်ပို့နေတဲ့ထဲက3ပုံ2ပုံဖြစ်တဲ့ရေလန်းချောင်းကနေတင်ပို့တဲ့ရုရှားရေနံအလုံးကို EU နိုင်ငံတွေမှာတားမြစ်မှာဖြစ်ပါတယ်။ Hungary နိုင်ငံရဲ့ကန့်ကွက်မှုကြောင့် pipeline တွေကနေတင်ပို့မှုကိုတားမြစ်ဖို့သဘောတူညီချက်တော့မရခဲ့ပါဘူး။ဒါပေမဲ့ Poland နဲ့ Germany နိုင်ငံတို့ကသူတို့ pipeline တွေကနေတင်သွင်းတဲ့ရုရှားရေနံတွေကိုရပ်မယ်လို့ကတိပြုခဲ့ကြပါတယ်။ဒါကြောင့် EU နိုင်ငံတွေစီကိုရုရှားတင်သွင်းနေတဲ့ရေနံ90ရာခိုင်နှုန်းလောက်ကိုပိတ်ဆို့တားဆီးလိုက်မှာဖြစ်ပါတယ်။EU ကရုရှားစီကရေနံတင်ပို့မှုကိုပိတ်ပင်မှာဖြစ်ပေမဲ့တဘာဝတန်းငွေတင်သွင်းမှုတားဆီးရေးကိုတော့မလုပ်သေးပါဘူး။ရုရှားရဲ့လောင်စာဝယ်ယူမှုတွေတားမြစ်ပိတ်ဆို့ဖို့အတွက်ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကတောက်လျှောက် EU ကိုတောင်းဆိုနေသလိုတင်းတင်းလာနေတုန်းကလည်းဥရောပကောင်စီမှထပ်မံပန်ကြားခဲ့ပါတယ်။တင်းတင်းလာနေတုန်းက EU 28နိုင်ငံလုံးခေါင်းဆောင်တွေသဘောတူညီခဲ့တဲ့ထင်မှာရုရှားကအကြီးဆုံး Sberbank ကို Swift ငွေပေးချေမှုစနစ်အသုံးပြုခွင့်ရပ်ဆိုင်ဖို့ရုရှားအစိုးရပိုင်းရုပ်တံထွင်ဌာနတွေရဲ့ထုတ်လွှင့်ချက်တွေကို EU နိုင်ငံတွေမှာမပြသဖို့နဲ့ယူကရိန်းစစ်ပွဲမှာတာဝန်ရှိသူပုဂ္ဂိုလ်တွေကိုနောက်ထပ်အရေးယူတန်းခတ်ဖို့လည်းသဘောတူညီခဲ့ကြပါတယ်ရှင်
။ခြောက်လုံးမြူပစ္စတိုအစရှိတဲ့လက်တစ်ဖက်ထဲနဲ့ဂိုင်ပြစ်လို့ရတဲ့ပြောင်းသူတင်နယ်တွေပါဝင်တင်နယ်တွေကိုပိတ်ပင်တဲ့ဥပဒေချက်ကိုကနေဒါဆွေကမေလ30ရက်တနင်္လာနေ့မှာတင်သွင်းလိုက်ပါတယ်။ဒီဥပဒေမှာကြီကပ်ရဲ့စွမ်းရည်ကိုလည်းကန့်သတ်ထားသလိုတင်နယ်တဲ့စင်တူတဲ့ကစားစရာတွေကိုလည်းပိတ်ပင်မှာဖြစ်ပါတယ်။ရောင်းဝယ်လွှဲပြောင်းတင်သွင်းတာတွေအားလုံးကိုပိတ်ပင်လိုက်တာပါကနေဒါဝန်ကြီးချုပ် Justin Trudeau ကအခုလိုပြောပါတယ
် Experts and chiefs of police have been calling for years and we're acting
ဆရာဝန်တွေကြမ်းကျင်သူတွေနဲ့ရဲတပ်ဖွဲ့အကြီးအကဲတွေကနှစ်ပေါင်းများစွာလှုပ်ဆောင်မှုတောင်းဆိုနေတဲ့ကိစ္စဖြစ်ပါတယ်သူတို့ရဲ့အကြံပြုချက်တွေအတိုင်းကျွန်တော်တို့ကလှုပ်ဆောင်ခဲ့တာပါလို့ Justin Trudeau ကပြောသွားခဲ့တာပါတနိုင်ငံလုံးရွေးကောက်ပွဲလုပ်နေတဲ့အချိန်မှာမနစ်ကဒီဥပဒေကိုကြောင်ထိုးထားခဲ့ကြပါတယ်အခုအချက်တချို့ကိုဖြည့်ဆွက်ပြင်ဆင်ပြီးထပ်မံတင်သွင်းတာဖြစ်ပါတယ် အမေရိကန်နိုင်ငံတက်ဆက်ပြည်နယ်ယူဗာရီမြို့မှာကလေး16ယောက်ပြည့်သက်ခံရပြီးတဲ့နောက်တပတ်အကြာမှာကနေဒါဝန်ကြီးချုပ်ကခုလိုအရေးယူဆောင်ရွက်လိုက်တာပါတင်တပ်ပြည့်အကစားသမားတွေနဲ့လုံခြုံရေးဝန်ထမ်းတွေအတွက်တော့ဒီဥပဒေမှာခြွင့်ချက်ပေးထားပါတယ်တင်လိုက်ပတ်ဆိုင်ပြီးသူတွေကိုလည်းဆက်လက်ပိုင်ဆိုင်ခွင့်ပြုထားပါတယ်ကနေဒါနိုင်ငံရဲ့လက်နက်ကင်ဆောင်မှုဥပဒေဟာအမေရိကန်ဥပဒေထက်ပိုမိုတင်ကျပ်ပါတယ်တင်တပ်နဲ့လူသတ်မှုကအမေရိကန်မှာဖြစ်တာရဲ့ငါးပုံတစ်ပုံပဲရှိတာပါဒါပေမဲ့တခြားချမ်းသာတဲ့နိုင်ငံတွေထက်ပိုပြီးမြင့်မားနေပါပဲကနေဒါမှာတင်တဲ့နဲ့ပြစ်ခတ်တဲ့လူသတ်မှုကဩစတြေးလျထက်ငါးဆများနေပါတယ
်ဩစတြေးလျနိုင်ငံမှာမေလ22ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာဗဟိုလက်ဝဲရေးလေဘာပါတီကအောက်လွှတ်တော်မှာအများစုအနိုင်ရခဲ့တဲ့အတွက်ညံမောင်းဖွဲ့စရာမလိုပဲအစိုးရဖွဲ့နိုင်မှာဖြစ်တယ်လို့ဝန်ကြီးချုပ်အန်သနီအယ်ဘနီစီကပြောကြားခဲ့ပါတယ်မဲအားလုံးရေတွက်ပြီးချိန်မှာအောက်လွှတ်တော်အမတ်နေရာ152နေရာအတွက်လေဘာပါတီက89နေရာအနိုင်ရရှိတယ်လို့ဝန်ကြီးချုပ်အယ်ဘနီစီကဒီကနေ့အင်္ဂါနေ့မှာပြောကြားပါတယ်အောက်လွှတ်တော်အမတ်နေရာနှစ်ခုပဲဘယ်သူအနိုင်ရတယ်လဲဆိုတာမဲရေတွက်နေစေဖြစ်ပါတယ်သူအစိုးရရဲ့ကက်ဘိနက်ဝန်ကြီးအဖွဲ့ထဲမှာအမျိုးသမီး10ဦးပါဝင်မှာဖြစ်ပြီးတော့ဩစတြေးလျဝန်ကြီးအဖွဲ့ထဲမှာအမျိုးသမီးအများဆုံးပါဝင်မှုဖြစ်တယ်လို့ဝန်ကြီးချုပ်ကပြောပါတယ်ဒုဝန်ကြီးချုပ်နဲ့ကာကွယ်ရေးဝန်ကြီးအဖြစ် Richard Miles နိုင်ငံခြားရေးဝန်ကြီးအဖြစ် Penny Wong နဲ့ဗဏ္ဍာရေးဝန်ကြီးအဖြစ် Katie Gallagher တို့ကိုခန့်အပ်ကြောင်းအတည်ပြုပြောပါတယ်အစိုးရအဖွဲ့အစ်စ်ကနတ်ဖန်ပုတ်ထုံးနေမှာကြမ်းကြိမ်ကြမှာဖြစ်ပါတယ်ဝန်ကြီးချုပ်ကတော့ပြီးခဲ့တဲ့သတင်းပတ်ကကြမ်းကြိမ်ပြီးဖြစ်ပါတယ်အောက်လွှတ်တော်မှာလေဘာပါတီကအမတ်နေရာအများစုအနိုင်ရသွားတဲ့အတွက်အစိုးရဥပဒေကြမ်းတွေကိုအတည်ပြုနိုင်ဖို့ပိုလွယ်သွားပေမဲ့အထက်လွှတ်တော်မှာပါအတည်ပြုနိုင်ဖို့အများထောက်ခံမှုရဖို့လိုမှာဖြစ်ပါတယ်ဩစတြေးလျလူမျိုး3ပုံတပုံလောက်ကယာဒီဥရုအရေးကိစ္စတွေကိုဦးစားပေးတဲ့တတိပုဂ္ဂလတွေနဲ့ Greens Party ဝင်တွေကိုမဲပေးခဲ့ကြတာဖြစ်ပါတယ်ရှင
်မေလမှတိုက်တဲ့မုန်တိုင်းတွေနဲ့အားအပြင်းဆုံးစံချိန်တင်လိုက်တဲ့မုန်တိုင်းဟာမက္ကဆီကိုတောင်ပိုင်းကိုတနင်္လာနေ့နေ့လည်းပါဝင်ရောက်သွားခဲ့ပါတယ်အမေရိကမျိုးသားမုန်တိုင်းလေ့လာရေးဌာနရဲ့သတ်မှတ်ချက်အရအကားသားအမည်ပေးထားတဲ့မုန်တိုင်းဟာအဆင့်နှစ်ရှိပါတယ်တရ5မိုင်နှုန်းနဲ့မက္ကဆီကိုကိုဝင်ရောက်လာခဲ့တာပါတောင်ပိုင်းအိုအာဆာကာပြည်နယ်ကပျူဒိုအန်ဂျယ်မြို့ရဲ့နောက်ဖက်10ကီလိုမီတာကနေဝင်ရောက်ခဲ့တာဖြစ်ပါတယ်ဒီမုန်တိုင်းကြောင့်ခီးသွွားလုပ်ငန်းကမ်းခြေတွေနဲ့ငါးပန်းလုပ်ငန်းလုပ်တဲ့မြို့တွေမှာလုပ်ငန်းတွေရပ်ဆဲသွားကြပါတယ်ဒီဒေသမှာဟူတာကိုမာဇူတေဇေဘိုလက်အပန်းဖြေစခန်းတွေရှိကြပါတယ်ဘိုးသက်ထန်စွာရွာသွန်းခဲ့ပြီးလေပြင်းမုန်တိုင်းကြောင့်အုံလက်နဲ့အကိုင်းခက်တွေကျွေးကျခဲ့ကြပါတယ်
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုင်းမီတာ190 kHz 1505အနေနဲ့ထုတ်လင်းပေးနေပါတယ်ခင်ဗျာ
မေလာ32ရက်အင်္ဂါနေ့ညဘက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ကုလသမဂ္ဂရဲ့စီရင်အရာမြန်မာနိုင်ငံမှာအိုးအိမ်ဆွတ်ထွက်ပြေးနေရတဲ့ပြည်တွင်းဒုက္ခသည်တတန်းကျော်ရှိသွားပြီလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံအိုချာကပြောပါရယ်ဒီကနေ့ဒီဆွဲနဲ့ထုတ်ပြန်တဲ့အိုချာရဲ့လားစင်ထုတ်ပြန်ချက်အရာဆရာနာသိမ့်ပြီးနောက်လုံခြုံရေးအခြေအနေနဲ့ပဋိပက္ခတွေကြောင့်နေရက်ဆွတ်ထွက်ပြေးနေရသူက9သိန်းနီးပါးရှိပါရယ်အဲ့လိုပဋိပက္ခနဲ့အကြမ်းဖက်မှုတွေကြောင့်နေရက်ဆွတ်တိတ်ဆောင်နေရသူတွေနဲ့ထိခိုက်ခဲ့သူတွေအများစုကိုတော့WFP အပါအဝင်လူသားချင်းစာနာမှုဆိုင်ရာမိဖက်အဖွဲ့အစည်းအများစုအနေနဲ့လက်လှမ်းမပြနိုင်သေးဘူးလို့ WFP ကမ္ဘာစာနာရိတ်ခအစီအစဉ်က VOA မြန်မာပိုင်းကိုပြောကြားပါတယ်။ဒါကြောင့်အဲ့ဒီနေရာတွေကိုဘေးကင်းစွာနဲ့လူသားချင်းစာနာတဲ့အကူအညီတွေဆင်ဆက်မပြတ်ပေးနိုင်ဖို့အတွက်တိုက်တွန်းတယ်လို့ WFP ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ် Steven Anderson ကပြောကြားပါတယ်။လိုအပ်တဲ့နေရာတွေစီ WFP ကအကူအညီသွားပေးခွင့်မကြခင်လပိုင်းတွေအတွင်းမှာအနှဲငယ်တိုးတက်မှုရှိလာတယ်လို့လည်းသူကပြောပါတယ်။ချင်းပြည်နယ်တွေကမင်းတပ်မကွေးတိုင်းတွေကကြောက်ထုရှမ်းပြည်နယ်တောင်ပိုင်းကညောင်ရွှေပင်တရတောင်ကြီးမြို့နယ်တွေအပြင်ကယားပြည်နယ်လွိုက်ကော်မြို့နယ်စတဲ့ဒေသတွေစီကိုတွားရောက်ကူညီခွင့်ရရှိခဲ့တယ်လို့ပြောပါတယ်။တစ်ချိန်တည်းမှာပဲရခိုင်ပြည်နယ်ကချင်ပြည်နယ်ရှမ်းမြောက်နယ်ချင်းပြည်နယ်တောင်ပိုင်းတို့ကဆစ်ပြေးဒုက္ခသည်တွေနဲ့အခက်အခဲကြုံနေသူ 36,000 လောက်ကိုလည်း WFP ကလဆင်ဆက်လက်ထောက်ပံ့နေတယ်လို့ WFP ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်က VOA ကိုပြောကြားခဲ့ပါတယ်ရှင
်။နှစ်လနီးပါးကြာကိုဗစ်ကန့်သတ်ခံခဲ့ရတဲ့တရုတ်နိုင်ငံရှာဟန်းမြို့မှာတားမြစ်ချက်တွေကိုဖြေလျှော့စီးပွားရေးလုပ်ငန်းတွေအပြေအဝပြန်လည်ခွင့်ပြုလိုက်ပါတယ်။ရောဂါကူးစက်မှုအထိုက်အကျောက်ထိန်းချုပ်ထားနိုင်ပြီးမို့တားမြစ်ကန့်သတ်ချက်တွေကိုဂျွန်လာတရနေ့ကဖြေလျှော့ပေးဖို့ဒုတိယမြို့တော်ဝန်ဂျောင်းမင်းကကြေညာခဲ့ပါတယ်။
住宅小区恢复出入。
လူတွေရက်ွက်တွေဝင်ထွက်ခွင့်ပြန်ရပါမယ်။ဘလို့အကြောင်းနဲ့မှရက်ွက်နဲ့ကြေးရွာသူကြေးရွာသားတွေကိုခရင်ကဖြစ်စေကြေးရွာကဖြစ်စေ နေထိုင်ရာအဆောက်အုံစီမံခန့်ခွဲမှုကဖြစ်စေမပိတ်ပင်ရပါဘူးအလဲလတ်နဲ့မြင့်မြင့်မာမာကူးစက်ဖို့လမ်းများနေတဲ့နေရာတွေထိတ်ချုပ်ထားတဲ့နေရာတွေကချွင်းချက်ပါလို့ပြောသွားခဲ့တာပါလူရည်25တန်းလောက်ရှိတဲ့ချက်ဟဲမှာကန့်သက်ချက်တွေကိုဖြေလျှောက်လိုက်တယ်လိုက်တာကြောင့်ဒီကနေ့မြို့ကန်တွေကအင်အားဝင်းတွေထဲမှာပိတ်ဆို့ထားတဲ့အတားအဆီးတွေကိုဖယ်ရှားနေရတာတွေ့ရတယ်လို့စားတော့ဆိုင်တွေဈေးဆိုင်တွေပြန်ဖွင့်ဖို့လည်းပြင်ဆင်နေကြပါတယ်။ဒီချိန်ထဲမှာပဲမြို့ရင်းဘတ်ကားလိုင်းတွေမြေထားပို့ဆောင်ရင်းနဲ့တရီပို့ဆောင်ရင်းဝန်ဆောင်မှုတွေကိုအပြည့်အဝပြန်လည်ပြီးလက်ပတ်မယ်လို့ဆောင်းကပြောပါတယ်။မြို့ရင်းအဝင်အထွက်ခီးတဲ့တင်ယထားပြည့်စွက်မှုကိုလည်းကျွန်တော်တည့်နေမှာပြန်ဆက်မှာဖြစ်ပြီးပြည်ရင်းလေကြောင်းခီးစဉ်တွေကိုလည်းတဖြည်းဖြည်းပြန်ပြီးခွင့်ပြုသွားမယ်လို့ဒုတိယမြို့တော်ဝင်ကဆိုပါတယ်။ကိုဗစ်လုံးဝကင်းစင်နေတဲ့စီးကန်းတွေတင်းကျပ်ထိချုပ်နေတဲ့တရုတ်နိုင်ငံမှာအခုထိကိုဗစ်ကူးစက်သူ 1.4 သန်းနဲ့သေဆုံးသူ 14,600 ကျော်ရှိပါတယ
်။ပြင်သစ်နိုင်ငံမှာစနေနေ့ကကျင်းပခဲ့တဲ့ Real Madrid နဲ့ Liverpool အသင်းနှစ်သင်းရဲ့ UEFA Champions League ဖလားဘောလုံးဘောလူပွဲမှာ Liverpool အသင်းပရိသတ်တွေအပေါ်ပြင်သစ်ရဲတွေကမျက်ရည်ယိုပုံးတွေငရုတ်ရည်တွေနဲ့အဆက်မပြတ်ပြစ်ခတ်ပတ်ဖြန်းတဲ့အပေါ်ပြင်သစ်အာဏာပိုင်တွေကကာကွယ်ပြောကြားခဲ့ပါတယ်။ဘလူပွဲကျင်းပတဲ့ဘောလုံးကွင်းတဲကိုလူ 3,000-4,000 လောက်ကလက်မှတ်အတုတွေဒါမှမဟုတ်လက်နှစ်မှတ်မပါဘဲဝင်ဖို့ကြိုးစားခဲ့ကြတဲ့အတွက်ရဲကတုံ့ပြန်ခဲ့တာလို့ပြင်သစ်ပြည်သေးဝင်ကြီးကသတင်းထုတ်တွေကိုပြောကြပါတယ်။ကွင်းထဲဝင်ဖို့အတင်းတိုးဝေနေကြတဲ့အတွက်လူအသက်တွေဆုံးရှုံးနိုင်တဲ့အန္တရာယ်ကနေရဲကကာကွယ်ခဲ့တာဖြစ်တယ်လို့ဝင်ကြီးကပြောကြပါတယ်။ကလေးငယ်တွေအမျိုးသမီးတွေပါတဲ့ Liverpool အသင်းပရိသတ်တွေကတော့သူတို့လက်မှတ်နဲ့ကွင်းထဲဝင်ဖို့ကြိုးစားပေမဲ့တချို့ဂိတ်တွေဖွင့်မပေးသလိုဘောလုံးကွင်းလုံခြုံရေးတွေဘက်ကတစုံတရာရှင်းပြခြင်းမရှိတာကြောင့်ဖျော်ဖျက်အခြေအနေတွေဖြစ်ခဲ့တာလို့ပြောပါရတယ်။ဘောလုံးပွဲမစခင်မှာ Liverpool အသင်းပရိသတ်တွေလက်မခံနိုင်စရာအခြေအနေကြုံခဲ့ရတဲ့အပေါ်မှာစုံစမ်းပေးဖို့အတွက် Liverpool အသင်းကလည်းတောင်းဆိုထားပါရတယ်။စနေနေ့ကပွဲမှဖြစ်ခဲ့တဲ့အခြေအနေတွေဟာလက်မှတ်အတုနဲ့ပရိသတ်တွေအပြင် Liverpool အသင်းရဲ့ကင်တွယ်မှုကြောင့်လို့ပြင်သစ်အားကစားဝင်ကြီးရဲ့ပြောကြားချက်ကိုတောင်းပန်ဖို့အတွက်လည်း Liverpool အသင်းဥက္ကဋ္ဌကတောင်းဆိုခဲ့ပါတယ်။ Stade France ဘောလုံးကွင်းအပြင်မှာဖြစ်ခဲ့တဲ့အခြေအနေတွေကြောင့် Champions League ဘောလုံးဘောလူပွဲကိုနိုင်ဝဲလောက်နောက်ကျကျင်းပခဲ့ရပါတယ်။ဖြစ်ခဲ့တဲ့အဖြစ်အပျက်နဲ့ပတ်သက်လို့ UEFA ကလည်းတိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်နေပါတယ်။တာဝန်ရှိသူတွေရဲ့ဆုံးဖြတ်ချက်တာဝန်ယူမှုပတ်သက်နေသူအားလုံးရဲ့အပြုအမူအားလုံးကိုစုံစမ်းသုံးသပ်သွားမယ်လို့ UEFA ကပြောပါတယ်ရှင်။
လင်ကောအမတ်တရရုပ်ထုနှစ်တရာပြည့်အခမ်းအနားကိုမြို့သားဥယင်ထိတ်သိမ်းဆောက်ရှောက်ရေးဌာနကဦးစီးပြီးလူထုကသူ့တဘောနဲ့သူအုပ်စုလိုက်အထိတ်မှတ်ပွဲတွေကိုတစ်လလုံးကျင်းပကြမှာပါ။2022ခုနှစ်မေလ30ရက်နေ့ကလင်ကောရုပ်ထုကိုဖွင့်နှိပ်ခဲ့တာပါ။အဆောက်အဦဟာအပြင်ကနေကြည့်ရင်နာမည်ကျော်ဂရိဖျားကျောင်းပါတီနော်နဲ့တူပြီးအတွင်းမှာ6မီတာမြင့်ရှိတဲ့သမ္မတလင်ကောထိုင်နေတဲ့ရုပ်ထုရှိပါတယ်။လင်ကောဟာ16ရောက်မြောက်အမေရိကန်သမ္မတဖြစ်ပြီး1861ကနေ65အထိသမ္မတတာဝန်ယူခဲ့တာဖြစ်ပါတယ်အမေရိကန်နိုင်ငံမှာကျွတ်စနစ်ကိုအဆုံးသတ်ခဲ့ပြီးပြည်တွင်းစစ်မှာမြောက်ပိုင်းကိုဦးဆောင်ခဲ့သူလည်းဖြစ်ပါတယ်လင်ကောရုပ်ထုဟာအာဖရိကန်လူမဲတွေမပါဘဲမြောက်ပိုင်းလူပြူတွေနဲ့တောင်ပိုင်းလူပြူတွေကြားယဉ်ကြားစေရေးသဘောဆောင်တယ်လို့ Northwestern Tech Group ကသမိုင်းပညာရှင် Kate Marshall ကဆိုပါတယ်လင်ကောကကျွတ်စနစ်ကိုအဆုံးသတ်ခဲ့ပေမဲ့လူမျိုးရေးခွဲခြားမှုကတော့အမေရိကန်မှာဆက်လက်ရှိနေခဲ့တာပါလင်ကောရုပ်ထုဖွင့်ပွဲမှာလူမဲတွေကိုရှည်တဲ့နေရာတွေကနေဖျက်ရှားခဲ့ပြီးနောက်ပိုင်းကလူမဲတိတဲ့နေရာကိုပို့ခဲ့တယ်လို့ Hunter College ကမူဝါဒလေးလာရေးအဖွဲ့ညွှန်ကြားမှု Haru Hoser ကပြောပါတယ
်လက်စုမျက်မှောက်နဲ့ဦးတင်မောင်တမ်းပါရှင်အင်္ဂါညချမ်းသတင်းအစီအစဉ်ကိုတင်ဆက်ခဲ့တာပါVOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုရေဒီယိုကတင်ဆက်နေတဲ့အချိန်နဲ့တပြေးညီ Facebook နဲ့ YouTube စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းဓာတ်ရိုက်နှาศင်ကြည့်ရှုနိုင်ကြပါတယ်။မကြာခင်မှာတော့ KNY အမျိုးသားများကာဝေးရေးတက် KNDF ကိုအကူအညီပေးသွားမယ့်အကြောင်းမြောက်ပိုင်းညီနောင်သုံးဘွဲ့ကကြေညာချက်ထုတ်ပြန်လိုက်တာကိုပြောပြဖို့ရှိပါတယ်။အခုတော့ရန်ကုန်မြို့လေကောင်မှာဘုံပေါက်ကွဲမှုကြောင့်တအူးသေဆုံးပြီး6ဦးဒဏ်ရာရခဲ့တဲ့အခြေအနေကိုပြောပြမှာပါ။ရန်ကုန်မြို့လေကောင်ကဘာလံကားမှတ်တိုင်မှာမေလ31ရက်ဒီကနေ့နေ့လယ်မှာဘုံပေါက်ကွဲမှုဖြစ်ခဲ့ပြီးကားမှတ်တိုင်အနီးကအရက်သားပြည်သူတအူးသေဆုံးပြီးတော့6ဦးဒဏ်ရာရခဲ့ပါတယ်။စိုးရိမ်လူနာတချို့လည်းရှိနေတယ်လို့ကူညီကယ်ဆယ်ပေးသူတွေက VOA ကိုပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုသားညုံကပြောပြမှာပါရှင်။
ရန်ကုန်ကျောက်သရမြို့နယ်35လမ်းအလစ်ဘလောက်မှာရှိတဲ့ဘာလံကားမှတ်တိုင်မှာမေလ31ရက်နေ့နီးလယ်ပိုင်း3နာရီကျော်မှာဘုံးပေါက်ကွဲမှုဖြစ်ခဲ့တာပါဒီပေါက်ကွဲမှုကြောင့်ကားမှတ်တိုင်နီးမှာရှိတဲ့ရပ်သားပြည်သူတွေလည်းထိခိုက်ဒဏ်ရာရခဲ့ပါတယ်ပေါက်ကွဲမှုဖြစ်စဉ်နဲ့ပတ်သက်ပြီးတော့ဖြစ်စဉ်အနီးမှာရှိတဲ့လင်းလက်လူမှုကွန်ရက်အသင်းကို VOA ကဆက်သွယ်မေးမြန်းရမှာအခုလိုပြောပါတယ်
ကျမရုံးပေါ်မှာဆိုတော့3နာရီ20လောက်ကဖြစ်တယ်လို့ဟိုရပါတော့ဒီအချိန်ပေါ့ခံမရပါလားရှင်အတန်တော့ကျရတာပေါ့ဟိုကျရဆိုတော့ကျမနီးတယ်နီးတယ်လေလမ်းထိပ်မှာဆိုတော့ကျမနဲ့တိတ်မဝေးပေါ့အဲ့အတန်ကြားပြီးရတာဟိုကြပေါ့ကလေးတွေကလည်းပြေးလာပြီးတော့တင်းလာပို့တယ်ဒီဟိုကဘုံပေါက်တဲ့ကိစ္စမှာလူနာတွေရှိတယ်ဆိုတော့ပြောတော့ကျမဒီယူနီဖောင်းတွေပါဝတ်ပြီးတော့ဆင်းသွားတဲ့အချိန်မှာလူနာတွေအရင်ကတော့အဲ့လိုပေါ့ဟိုပြည်ထောင်စုရှိနေတာပေါ့နော်အတူတူတွေကိုလည်းအနာမကပ်ဖို့နဲ့ဒီလူနာတွေကိုအတက်ကယ်ဖို့အရေးကြီးတဲ့အကြောင်းနဲ့အများဆုံးလူနာကိုဆေးရုံကြီးကိုအရင်ပို့တယ်။အဲတခြားဟိုပါပေါ့သွားနိုင်လာနိုင်တဲ့ကလေးတွေတန်ရရတဲ့ကလေးတွေကြတော့ကျွန်တော်ဒီဘက်ဘာလန်းထဲမှာရှိတဲ့ဆေးရုံကိုတော့အရင်ပြေးသွားတယ်ပေါ့
။ပုံကမှုဖြစ်ပြီးတဲ့နောက်စစ်ကောင်စီတပ်ဖွဲ့ဝင်တွေရောက်လာပြီးတော့ဖြစ်စဉ်ဖြစ်တဲ့နီးနားမှာလုံုံကြီးယူပြီးတော့မိုင်းရှင်းလင်းမှုတွေလုပ်ပါတယ်။မိုင်းရှင်းလင်းရေးဆောင်ရွက်နေချိန်မှာနောက်ထပ်မပေါက်ကွဲသေးတဲ့ကြံရှိတဲ့ဘုံသလုံးတွေ့တဲ့အတွက်ကားတရကွန်းကြီးကာရံပြီးတော့ဘုံကိုဖောက်ခွဲဖျက်ဆီးခဲ့တယ်လို့သိရပါတယ်။ဖောက်ခွဲမှုကြောင့်ရတားပြည်သူ10ဦးထိခိုက်ဒဏ်ရာရပြီးတော့အသက်အန္တရာယ်ဆွင့်ရတဲ့လူနာ4ဦးရှိတယ်လို့ဖြစ်စင်မှာကိုရိုင်းကူညီကယ်ဆယ်နေသူတူကပြောပါတယ
်။မြင်ကွင်းမှာတော့ဒီမှာဆိုးရင်ရလူနာတော့အနည်းဆုံး4ယောက်လောက်တော့ကျွန်တော်တို့မြင်ခဲ့တယ်။တစ်ယောက်ကတော့အလွန်ဆိုးရတယ်။အသက်အန္တရာယ်တော့ဖြစ်နိုင်တယ်။နောက်တစ်ယောက်ကတော့6လောက်ထိတယ်ဟာလေ။ဟုတ်တယ်ပေးထွက်လွန်လူနာလည်းရှိတယ်ဒီ6လောက်တွေထိတာရှိတယ်လက်တွေထိတာရှိတယ်တိုက်တွေထိတာရှိတယ်ဆိုရင်တော့ဒီလက်ကြီးကလဲကျသွားတဲ့အနေအထားမျိုးပုံစံမှာရှိတယ
်။စိုးရင်ရတဲ့လူနာရီတဲကတူဦးသေဆုံးတယ်လို့သတင်းထွက်နေပေမဲ့အတီးပြုတ်လို့မရသေးပါဘူး။ပောက်ကွဲမှုဖြစ်ပွားတဲ့နေရာဟာရန်ကုန်မြို့လေကောင်မှာရှိတဲ့ကားမှတ်တိုင်မှာပောက်ကွဲတာဖြစ်ပြီးတော့ပောက်ကွဲချိန်ဟာလူစီကားတဲ့အချိန်လည်းဖြစ်ပါတယ်။ရန်ကုန်မြို့မှာအစိုးရဌာနဆိုင်ရာယုံတွေရက်ွက်ယုံတွေမှာမကြာခဏဆိုသလိုဘုံနဲ့ပြစ်ခတ်တိုက်ခိုက်ပောက်ကွဲမှုတွေရှိပေမဲ့အများပြည်သူအသုံးပြုတဲ့ဘတ်စကားမှတ်တိုင်မှာအခုလိုပောက်ကွဲတာဒါပထမဆုံးအချိန်ဖြစ်ပါတယ်။ပကမှုနဲ့ပတ်သက်ပြီးတော့ဘယ်ဖွဲ့စည်းကလှုပ်ဆောင်နေဆိုတာကိုထုတ်ပြန်တာမရှိသေးသလိုထိခိုက်ဒဏ်ရာရတာတွေနဲ့ပတ်သက်ပြီးတော့လည်းကြောင်တရာ yes ကန်ကိုဖုံးဆက်သွယ်ခေါ်ဆိုပေမဲ့လက်ခံပြချမှုမရှိပါဘူး။ NUG ဂျာကလာမြို့သားညီညွတ်ရေးအစိုးရကတော့အရသားတွေကိုထိခိုက်စေတဲ့ဒီအကြမ်းဖက်မှုကိုဝေဖန်ရှုတ်ချတဲ့ကြေညာချက်ထုတ်ပါတယ်။ NUG ကာကွယ်ရေးဌာနအနေနဲ့သူ့တပ်ဖွဲ့ကစစ်သည်ကျင့်ဝတ်တွေကိုတိတိကျကျတတ်မှတ်ထားသလိုလိုက်နာဖို့ပြက်ကွက်လို့ရှိရင်လည်းထိရောက်စွာအရေးယူတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။
ကိုသားညိုပါရှင်အင်္ဂါညချမ်း VOA မြန်မာပိုင်းရဲ့အစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုတော့ရိုဟင်ဂျာလူမျိုးတုံးတပ်ဖြတ်မှုစာအုပ်ဖြန့်ချီမှုနဲ့စာပေတိုက်တစ်ခုပိတ်ပင်ခံရတဲ့အကြောင်းကိုပြောပြမှာပါမြန်မာနိုင်ငံကရိုဟင်ဂျာလူမျိုးတုံးတပ်ဖြတ်မှုဆိုတဲ့စာအုပ်ကိုတင်သွင်းထုတ်ဝေခဲ့တဲ့လွင်ဦးစာပေကိုပုံနှိပ်ထုတ်ဝေခြင်းဥပဒေဖောက်ဖျက်မှုနဲ့စစ်ကောင်စီပြန်ကြားရေးဌာနကလုပ်ငန်းလိုင်စင်ရုပ်သိမ်းလိုက်ပါတယ်လွင်ဦးစာပေထုတ်ဝေခွင့်ရန်နာခံရတဲ့ကိစ္စဟာမဖြစ်တဲ့ကိစ္စလို့လဲစာပေအတိုင်းဝိုင်းကဝေဖန်ပြောဆိုမှုတွေရှိပါတယ်ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုငင်းချမ်းကပြောပြမှာပါရှင
်ရခိုင်ပြည်နယ်မှာစစ်တပ်ရဲ့လူမျိုးတုံးတပ်ဖြတ်မှုတွေနဲ့ပတ်သက်ပြီးအင်္ဂလန်ဥပဒေပညာရှင်ရိုနန်လီရေးသားတဲ့မြန်မာရိုဟင်ဂျာဂျီနိုဆိုက်ဆိုတဲ့စာအုပ်ကိုအွန်လိုင်းပေါ်ကနေကြေညာရောင်းချခဲ့တဲ့အတွက်ပုံနှိပ်ထုတ်ဝေခြင်းဥပဒေကိုချိုးဖောက်တယ်ဆိုတဲ့အကြောင်းပြချက်နဲ့လွင်ဦးစာပေကိုစစ်ကောင်စီပြန်ကြားရေးဌာနကထုတ်ဝေခွင့်လိုင်စင်ရုပ်သိမ်းလိုက်တာပါဥပဒေပြဋ္ဌာန်းချက်ပါအချက်ကိုချိုးဖောက်တာမဟုတ်လို့အခုလိုထုတ်ဝေခွင့်လိုင်စင်ပိတ်ပင်လိုက်တာလို့ပြန်ကြားရေးဌာနမူပိုင်ခွင့်နဲ့မှတ်ပုံတင်ဌာနရဲ့ညွှန်ကြားရေးမှူးဦးကျော်ထေးက VOA ကိုပြောပါတယ်
ကိုဒီလိုကြီးဆန်နေကြတော့ဒီတော့ကိုအွန်လိုင်းမှာကြည့်နေတယ်လေ။ဝိတ္တရာကြီးဆန်လာလို့လေ။ဒါပေမဲ့ပုံနေချင်းနဲ့တွေ့ဝင်ချင်းလုံးကဥပဒေဆိုတာရှိတယ်ပေါ့နော်။အဲ့ဒီမှာပုံမှန်စက်ပုံမှာပုံမှန်ဖြစ်ပါဒီတိုင်းနဲ့ညီဆန်နဲ့တွေ့ဝင်တာကိုပုံနေချင်းတွေ့ဝင်ချင်းဆန့်ရှိချင်းသမုတ်ကြီးကမှပြင်းပြင်းထန်ထန်ပြောရတဲ့အားမျက်ရှိတယ်နော်။ဒီစိတ်ကန့်ချက်တွေမလိုက်တာကိုဒီအားမျက်ချက်တွေဖောက်ပြတဲ့ဆိုချင်တော့ဒီဆက်ဆံရာတွေဥပဒေနဲ့ရေးရတဲ့ဘော
။ပုံနှိပ်ထုတ်ဝေခွင့်လိုင်စင်ရုပ်သိမ်းခံရတယ်နဲ့ပတ်သက်လို့လွင်ဦးစာပေကို VOA ကဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူး။ပြည်တွင်းဈေးကွက်ရဲ့လိုအပ်ချက်ကြောင့်မူရင်းစာအုပ်ကိုတဆင့်ကူးယူပြီးဖြန့်ဖြူးနေကြတဲ့ဘာသာရပ်ဆိုင်ရာစာအုပ်တွေ၊ကိုယ်ရေးအထုပ်ပတ်တီတွေ၊ဝိထုတွေဒါတွေကအွန်လိုင်းပေါ်မှာရောစာအုပ်ဈေးကွက်မှာပါကြဲကြဲပြန့်ပြန့်ရှိနေတာပါ။စာပေလွတ်လပ်ခွင့်အရာကြည့်မယ်ဆိုရင်ဒီကိစ္စဟာမဖြစ်သင့်တဲ့ကိစ္စလို့စာရေးဆရာကိုရိုးကွန်က VOA ကိုပြောပါတယ်
။ဟောဒါမျိုးလဲဒီကွက်ရတော့ရင်လောလောမှာသူကလည်းပြည့်ရတယ်လုတ်ချင်လောလောမှာဒီအတိခက်ကတော့မှပြည့်စစ်တယ်ပြည့်ရတယ်ဘာလို့လဲခင်မဆိုင်ဖြစ်နေတော့ကုန်လိုက်ပြန်လာတယ်တော့ကျွန်တော်တို့ဆိုဘာမှရေးလို့မမရတော့ဘူ
းလူဦးစားပေဟာအာနာရှင်များကြီးအတွင်းရေးလျှို့ဝှက်ချက်များနှင့်အာနာတော်လိုင်းအကောင်စီမှသည်စစ်အာနာရှင်စနစ်စီတို့စတဲ့အာနာရှင်စနစ်နောက်ခံနိုင်ငံရေးစာအုပ်တွေနဲ့လူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်တဲ့စာအုပ်မျိုးတွေကိုထုတ်ဝေခဲ့တာရှိပါတယ်။မြန်မာရိုဟင်ဂျာဂျီနိုဆိုက်စာအုပ်ကိုရေးသားတဲ့စာရေးဆရာရိုနန်လီဟာလန်ဒန်လောင်းဘိုရိုတက်ကသို့သတင်းနှင့်ကိုယ်ပိုင်ဖန်တီးမှုရဝန်းအင်စတီကျူရဲ့ပါရဂူဆုရှင်တဦးဖြစ်ပါတယ်။သူ့ရဲ့သုတေသနအများစုက လူမျိုးရုံးတပ်ဖြတ်မှုတွေအမုန်းစကားတွေရွှေပြောင်းအခြေချမှုတွေနဲ့အာရှနိုင်ငံရေးကိုအဓိကထားသုံးသပ်တာတွေများပါတယ်။အခုစာအုပ်ကြောင့်လဲမြမနိုဗယ်ငြိမ်းချမ်းရေးဆုရှင်ဒေါအောင်ဆန်းစုကြည်ကိုကဘာကပိုပြီးအာယုံစိုက်ခဲ့တယ်လို့လူခွင့်ရေးချိုးဖောက်မှုတွေအတင်းအကျပ်နေရက်စွန့်ခွာကိုင်းတာတွေဥပဒေပြင်ပတပ်ဖြတ်မှုတွေအတွက်လဲသူ့မှာတာဝန်မကင်းဘူးဆိုတဲ့ဆွတ်ဆွဲချက်တွေနဲ့ရင်ဆိုင်ခဲ့ရတာပါ။စစ်ကောင်စီကအာဏာသိမ်းပြီးနောက်ပိုင်းမှာသတင်းမီဒီယာတွေကိုထုတ်ဝေခွင့်လိုင်စင်ရုပ်သိမ်းတာတွေကိုအရင်ဆုံးလုတ်ခဲ့ပြီးတော့သတင်းသမားတွေကိုလည်းဖမ်းဆီးထောင်ချတာတွေလုပ်ခဲ့ပါတယ်။နိုင်ငံတော်လုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးကိုထိခိုက်စေတဲ့အကြောင်းအရာတွေရေးသားထုတ်လွှင့်ခဲ့တဲ့မဂ္ဂဇင်းတအုပ်သတင်းအေဂျင်စီ7ခုကိုလည်း2021ခုနှစ်ထဲမှာလုပ်ငန်းလိုင်စင်ရုပ်သိမ်းခဲ့တယ်လို့တမရော်ကာကွယ်ရေးဦးစီးချုပ်ရုံးကဧပြီလ9ရက်နေ့မှာထုတ်ပြန်ထားပါတယ်ခင်ဗျာ။
ကုငင်းချမ်းပြပြသွားတာပါအခုဆက်လက်ပြီးတော့ဒီစကိုင်းတိုင်းတွင်းမှာစစ်ကောင်စီရဲ့နယ်မြေရှင်းလင်းရေးကြောင့်ဒီရွာတွေနှစ်ဒါဇင်လောက်ကပြည်သူတွေနေရက်တိမ်းရှောင်နေရတဲ့အခြေအနေကိုကြည့်ကြရအောင်ပါမေလ23ရက်နေ့ကတည်းကဝက်လက်မြို့နယ်ထဲမှာကျေးရွာတွေကိုစစ်ကောင်စီတပ်တွေကတရွာဝင်တရွာထွက်နယ်မြေရှင်းလင်းရေးလုပ်တဲ့အတွက်ကျေးရွာပေါင်း30ကျော်လောက်ကရွာသားတောင်းနဲ့ချီပြီးတော့အိုးအိမ်ဆွန့်ခွာပြီးဘေးလွရာကိုထွက်ပြေးခဲ့ကြရပါတယ်ကြီးရွာသားတချို့လည်းဖမ်းဆီးခံရပြီးတော့နှိပ်စက်တပ်ဖြတ်မှုတွေရှိနေတယ်လို့ဒေသခံတွေက VOA ကိုပြောပါရယ်ရန်ကုန်ကလာတဲ့သတင်းကိုတော့မမသစင်အောင်ကပြောပြမှာပါရှင
်စစ်ကောင်စီတပ်တွေဟာမေလ23ရက်နေ့ကဝက်လက်မြို့နယ်အရှိချမ်းကကြီးရွာတွေကိုစတင်ဝင်ရောက်ပြီးနေမီရှင်းလင်းရေးလုပ်တာကြောင့်ကြီးရွာသားတွေဘေးလွရာကိုထွက်ပြေးနေကြရတယ်လို့ဒေသခံတွေကပြောပါရယ်စစ်ကောင်စီရဲ့နေမီရှင်းလင်းရေးတပ်တွေအတွင်းမှာကြီးရွာသားတချို့ဖမ်းဆီးတပ်ဖြတ်ခံရတယ်လို့ဒေသခံပြည်သူ့ကာကွယ်ရေးတပ်တွေနဲ့ထိတွေ့တိုက်ပွဲဖြစ်ခဲ့တယ်လို့ဝက်လက်မြို့နယ်ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့ဝင်ကိုနဂါလေးက VOA ကိုပြောပါတယ
်။အဲ့လိုတောင်းနေနှစ်ချီမှာဆိုရင်ဒီသုံးဒီအမျိုးသမီးတောင်းနေတဲ့အမျိုးသားနှစ်ဦးပါတယ်အထက်မှာ26 29ရက်နေ့ကမဲခေါင်းကအဲ့ဘက်ဖြစ်တယ်ဒါပဲဖြစ်ပြီးတော့27ရက်နေ့ကတဲရောမှာရောက်တယ်တဲရောတာပေါ့နော်
ဟုတ်
တဲရောမှာရောက်ပြီးတော့ကျတော့မှာတဖြစ်တော့ရတယ်ကျတော့မှာကျွန်တော်မျက်မြင်ပြအောင်နေတယ်ဒါပေမဲ့လက်လက်ကြည့်မှထူတာကတော့မျက်ရောက်တော့တည်တယ်ဆိုတော့ကျွန်တော်စုစုပေါင်း၄ရောက်တည်ရတယ်အဲတကယ်တော့မှာ၄ရောက်နေကျွန်တော်မဲခေါင်းမှာ20လောက်နဲ့ဆိုရင်24
စစ်ကောင်စီရဲ့နေမြေရှင်းလင်းစစ်ကြောင်းဟာရွှေဘူမြို့နယ်ကကြေးရွာတွေကိုရှင်းလင်းလာတဲ့စစ်ကြောင်းဖြစ်ပြီးမေလ23ရက်နေ့မှာဝက်လက်မြို့နယ်အရှိချမ်းကိုစပီးဝင်ရောက်လာတာလို့ဆိုပါတယ်ဒီကနေ့31ရက်နေ့မှာတော့ဝက်လက်မြို့နယ်အနောက်ချမ်းကဥယင်သာကြေးရွာကိုရောက်နေတယ်လို့ဒေသခံတွေကပြောပါရယ်။နေမင်းရှင်းလင်းတွင်မှာကြေးရွာသားတွေကိုဖမ်းဆီးပြီးစစ်လက်နက်တွေကိုတည်ခိုင်းတာအမျိုးသမီးတွေကိုတားမရပြုကျင့်လိန်စော်ကားမှုတွေရှိတယ်လို့ဒေသခံတွေကပြောဆိုပါရယ်။ဒီဆွဆွဲချက်တွေကိုတော့ VOA ကတိကျအတိမပြုနိုင်ပါဘူး။ဝက်လက်မြို့နယ်အတွင်းစစ်စီရင်တဲ့ပတ်သက်ပြီးမြန်မာစစ်ကောင်စီပြန်ကြားရေးကလည်းထုတ်ပြန်ပြောဆိုတာမရှိပါဘူး။မေလ23ရက်စစ်ကောင်စီစစ်ကြောင်းတွေဝက်လက်မြို့နယ်ထဲဝင်လာလို့ရွာသားတွေစစ်ဆောင်ရတဲ့အချိန်မှာမိုးတဲနေတဲ့ရက်တွေဖြစ်တာကြောင့်နေရည်နဲ့စားရည်အခက်ခဲတွေရှိတယ်လို့ကျန်းမာရေးလည်းထိခိုက်ရသူတွေရှိတယ်လို့ဒေသခံတဦးကအခုလိုပြောပါရယ
်အခုကဒါမှမဟုတ်ဘာမှမလာဘူးခါးစရာဥက္ကဋ္ဌကစားဘာမှမလာကြဘူးရခါးစီမိုးလာပြီးမှာဒီလိုအပင်လေးတွေလို့ကြောင်းအပင်လေးကတဲလေးပေါ့နော်ဖောက်ထားတဲ့လေးကဘူးအိုးကျင်းပြီးအမှဒီလိုမျိုးကြီးပေါ်မှာပဲ HR ရဲ့ညာဘက်ကနည်းနည်းကကျွန်တော်ဒီစီးကိုကြောင်းလာရင်ကျွန်တော်တို့အဲ့လိုမျိုးတော့ကျွန်တော်မျိုးရောက်ရတယ်ဗျ။အခုကမိုးရွာတွေတော့ကျွန်တော်တို့မှာဒီဘက်ကတကယ်တော့စမ်းမာကြီးအများကြီးကြိုက်တယ်။စမ်းမာကြီးတော်တော်လေးစိုးရတယ်ဗျ။စမ်းမာကြီးကတော့မိုးရွာတော့ကျွန်တော်တို့နားစီဆောင်စုဖြစ်တယ်။အဲဌာနာချင်းပေါ့နော်ဌာနာချင်းကတော့နည်းဒီကနားစီဆောင်စုကတော်တော်များများရှိတယ်ဗျ။အဲ့ဒီဒီဆောင်တော့ကျတော့မိုးတမိုးနမိုးတော့မြည်ရမကြလူရအောင်လို့ပျော့ခွေသွားကြတာပဲကျွန်တော်တို့ဟိုတော်တော်လေးလည်းဒီအားလုံးပါလေစိတ်လည်းမကောင်းဘူးက
စစ်ကောင်စီတပ်တွေကစကိုင်းတိုင်းတွင်းကမြို့နယ်တော်တော်များများကိုနေမည်ရှင်းလင်းရေးတွေလုပ်နေတာကြောင့်ကြေးရွာတချို့ရွာလုံးကျွတ်ထွက်ပြေးနေရတယ်လို့စစ်ဆောင်တွေလည်းတောင်းနှင့်ချီပြီးတော့ရှိပါတယ်လက်ရှိမိုးရာသီကာလအတွက်နေထိုင်ရေးနဲ့စားသောက်ရေးအတွက်ရိတ်ခါနဲ့ဆေးဝါးတွေလိုနေတယ်လို့ဒေသခံတွေကပြောပါတယ်ထွက်ပြေးနေရတဲ့ဒုက္ခသည်တွေဟာတောတောင်တွေထဲမှာယာယီနေသူတွေရှိသလိုနီးစပ်ရာဆွေမျိုးသားချင်းရွာတွေရဲ့အိမ်တွေနဲ့ဘုံကြီးကျောင်းတွေမှာခိုးလုံနေရသူတွေလည်းရှိပါတယ်။သူတို့ကိုဒေသခံအချင်းချင်းပြန်ပြီးတော့ကူညီပေးတယ်ဆိုပေမဲ့အချင်းကြားလာတာနဲ့အမျှအကူအညီရဖို့ပိုပြီးခက်ခဲလာတယ်လို့စစ်ဆောင်ကူညီသူတွေကပြောပါတယ်။ဒေသအပြင်ဘက်ကအကူအညီပေးဖို့လဲသွာလာရေးအခက်အခဲတွေကရှိနေပါတယ်။ အာဆီယံကတော့မြန်မာပြည်သူလူသားချင်းစာနာကူညီမှုအကူအညီတွေပေးဖို့ညှိနှိုင်းဆောင်ရွက်နေတာမှစကိုင်းတိုင်းကိုလည်းဦးစားပေးအဆင့်သတ်မှတ်ထားပါတယ်ရှင်
မမသစင်အောင်ပြပြသွားတာပါအခုဆက်လက်ပြီးတော့တိုင်းသားလက်နက်ကိုင်ဖွဲ့ရဲ့အခြေအနေကိုကြည့်ကြရအောင်ပါရှင်ကီနီအမျိုးသားများကာကွယ်ရေးတပ် KNDF ကိုအကူအညီပေးသွားမယ်လို့ AA ရခိုင်တပ်မတော် TNLA တအောင်းပလောင်နဲ့ MNDAA ကိုကံမြောက်ပိုင်းညီနောင်မဟာမိတ်သုံးဖွဲ့တို့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်ဆရာနာသိမ့်ပြရဲ့နောက်ဖွဲ့စည်းခဲ့တဲ့ KNDF ဟာအခုဆိုရင်ဖွဲ့စည်းတာဟာတနည်းပြေခဲ့တယ်လို့ကြားပြင်းနေဒေတာအခေါ်ကင်းနီပြင်းနေတဲ့မှာလဲဒီမြမစစ်ကောင်စီတက်တွေနဲ့ပြင်းထန်တဲ့တိုက်ပွဲတွေရင်ဆိုင်နေရတာပါဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့အလိမ်မာကပြောပြမှာပါရှင
်မေလ30ရက် KNDF ဖွဲ့စည်းတည်ထောင်ချက်တနည်းပြင်းမြောက်တဲ့နေ့အထိမ်းအမှတ်အနေနဲ့ညီနောင်မဟာမိတ်သုံးဘွဲ့ကပေးပို့တဲ့တဝန်လာတဲ့မှာ KNDF ကိုအကူအညီပေးသွားမယ်လို့ထုတ်ပြန်ကြေညာထားတာပါဆရာနာသိမ့်ဆန့်ကျင်တဲ့ဆန္ဒပြမှုတွေအကြမ်းဖက်နှိပ်ကုတ်ခံရပြီးတဲ့နောက်နိုင်ငံနေရအနှက်ကာကွယ်ရေးအဖွဲ့တွေပေါ်ပေါက်လာခဲ့ပါတယ်။ KNDF ဒေသမှာရှိတဲ့ကာကွယ်ရေးအဖွဲ့တွေကိုပင်မာထားစူးစီးပြီးတဲ့နောက် KNDF ကယင်းဒီအမျိုးသားကာကွယ်ရေးတပ်ပေါ်ပေါက်လာခဲ့တာပါ။အခြားဒေသကာကွယ်ရေးအဖွဲ့တွေနဲ့မတူတာကတော့ KNDF ဟာဆရာနာရှင်စနစ်တိုက်ဖျက်ရေးအပြင်အမျိုးသားတန်းတူရေးနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ရရှိရေးအတွက်ပါဦးတည်လှုံ့ဆော်နေတာပါ။မြောက်ပိုင်းမဟာမိတ်သုံးဘွဲ့တို့က KNDF ကိုအကူအညီပေးသွားမှာကိုကြိုဆိုကြောင်းနဲ့ຫນွေဦးတော်လန်ရင်းနဲ့အတူအခုမှပေါက်ဖွားလာတဲ့ကာကွယ်ရေးတပ်တွေကိုလက်နက်ခဲယံနဲ့စစ်ရေးနှီးပြူဟာတွေကိုအကူအညီပေးနိုင်ရင်အများကြီးအထောက်အကူဖြစ်တယ်လို့ KNDF အဖွဲ့ဝင်ဒီမော့ဆိုမျိုးနဲ့ပြည်သူကာကွယ်ရေးတပ်တာဝန်ရှိသူတို့က VOA ကိုပြောပါတယ်
ကျွန်တော်တို့ကအခုမှပဲပေါက်ဖွားလာတဲ့တော်လန်ရေးပေါ့နော်ကျွန်တော်တို့တနည်းစစ်တင်လောက်ပဲရှိသေးတာဆိုတော့ဒီအနေထားမျိုးမှာကျွန်တော်တို့လက်နေအားကြီးဖြစ်ပေါ့နော်ကျွန်တော်တို့ဒီမျိုးစံနဲ့အကူအညီကိုပြေးနိုင်ကျွန်တော်တို့အများကြီးခွန်အားရှိတာပေါ့ဒီကတော့လက်နေချက်ရနေရှိမယ်နော်စီးရီးလူဟာရှိမှာပေါ့နော်ဒီကုတော့အဓိကပေါ့နော်သူတို့ကအတွေ့အကြုံရှိကြတဲ့ဒီလေသူတို့ကစတဲ့နာကြာသူတို့ပြည်ပြတာပေါ့နော်နိုင်ငံရေးရတော်လန်ရေးရပေါ့သူတို့အကြံပေးတာတူညီတာတို့ဒါတော့အဓိကဒီမျိုးချက်ပေါ့နော်ဒီစီးရီးဟာတိုင်းရနောက်ပြီးတော့ဒီလက်နေချက်အပိုင်းနဲ့အဓိကဒီနိုင်ငံတော့ကောင်းတော့ပေါ့နော
်ဆရာနာသိမ့်မှုစံကြည်ရေလှူရှားမှုတွေတစ်နှစ်ကျော်လာတာနဲ့အများထောက်ခံမှုအားနည်းလာမှာကိုလည်းတက်ကြွလှူရှားသူတွေကစိုးရိမ်နေကြပါတယ်ဒီလိုအချိန်မှာပိုပြီးအခက်အခဲရှိနိုင်တာမို့သွေးအေးလာမှာစိုးရိမ်တယ်လို့ဒီမော့ဆို PDF တာဝန်ရှိသူတဦးကပြောပါတယ်ဆရာနာရှင်စံကြည်ရေပြည်သူ့ကာကွယ်ရေးတပ်အများစုဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ကူညီမှုကိုရယူရတယ်လို့တဖက်မှာတော့မြန်မာစစ်ကောင်စီကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ငြိမ်းချမ်းရေးဆွေးနွေးနိုင်မှုကြိုးစားနေပါတယ်။စစ်ကောင်စီကငြိမ်းချမ်းရေးဖိတ်ကော်မှုတွေမှာ PDF တပ်တွေကိုခြံလှပ်ထားတဲ့အတွက်စစ်မှန်တဲ့ငြိမ်းချမ်းရေးမရနိုင်ဘူးလို့တိုင်းရင်းသားလက်နက်ကိုင်တချို့ကပြောပါတယ်။အခုမြောက်ပိုင်း၃ဘွဲ့အနေနဲ့လည်းဒီသဘောထားရှိပြီးစစ်ကောင်စီရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုစောင့်ကြည့်သွားမယ်လို့တုံ့ပြန်ထားပါတယ်။KNDF အမျိုးသားများကာကွယ်ရေးတပ် KNDF 2000ကျင်းတနည်းပြည့်တဲ့အထိမ်းအမှတ်ကို KNDF ပြည်တနေရာမှာကျင်းပပြုလုပ်ခဲ့တယ်လို့ KNDF တရင်ငါကဒီကနေ့ထုတ်ပြန်ပါတယ်။ KNDF တပ်ဖွဲ့ကိုစတင်ဖွဲ့စည်းချိန်ကစပြီး KNDF တပ်မတော်နဲ့ပူးတွဲတိုက်ပွဲဝင်ခဲ့ကြောင်းနဲ့လူဦးတော်လန်ရင်းနဲ့အတူပေါက်ဖွားလာတဲ့ KNDF ဟာတိုက်ပွဲပေါင်းများစွာရွရွကျွန်ကျွန်တိုက်ခိုက်ခဲ့ပြီးအခုချိန်ထိတရင်ပေါင်း20အထိရှိလာတယ်လို့ဖော်ပြထားပါတယ်ရှင်
။အလိမ့်ပါပါVOA မြန်မာပိုင်းကတင်ဆက်နေတဲ့သတင်းတွေအပတ်စဉ်ကဏ္ဍတွေနဲ့ရုပ်သံအစီအစဉ်တွေကိုတော့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါတယ်။ VOA မြန်မာပိုင်းကိုဆက်သွယ်မယ်ဆိုရင် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ရှင်။မကြာခင်တင်ဆက်မဲ့ဒုတိယပိုင်းမှာတော့မြင်ကွင်းကျယ်မှတ်စုအစီအစဉ်အပါအဝင်အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်ရှင်။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်ပြည့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru channel 223 တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ကျွန်တော်ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။အင်္ဂါညချမ်း VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်။မကြခင်တင်ဆက်မဲ့အပတ်စဉ်ကဏ္ဍတွေထဲမှာတော့မြင်ကွင်းကျဲမှဆုကဘာတလွားခီးသွာအမေရိကန်နိုင်ငံရေးကြောင်းတည်ကောင်းစရာစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအရင်ဆုံးပြောပြမှာပါ။မတန်ရှင်းတဲ့လေဒုနဲ့အစိတ်အတော့ဖြစ်စေတဲ့ဓာတုပစ္စည်းတွေကလေဒုငင်းညမ်းမှုနဲ့ဆိုင်တဲ့လူဒုကျန်းမာရေးထိခိုက်မှုတွေဖြစ်ခဲ့တာကြောင့်2019ခုနှစ်အတွင်းလူပေါင်း6သန်းအသက်ဆုံးရှုံးခဲ့ရတယ်လို့နိုင်ငံတကာသဘာဝပတ်ဝန်းကျင်အရေးတက်ကြွလှုပ်ရှားသူတွေနဲ့သိပ္ပံပညာရှင်များအဖွဲ့ကထုတ်ပြန်တဲ့စီရင်ခံစာသစ်မှာဖော်ပြထားပါတယ်။လေဒုငင်းညမ်းမှုဟာသဘာဝပတ်ဝန်းကျင်နဲ့ဆိုင်တဲ့သေဆုံးမှုတွေအများဆုံးဖြစ်ပေါ်စေတဲ့အကြောင်းအချက်ဖြစ်တယ်လို့လည်းကိုရိုနာဗိုင်းရပ်စ်ကပ်ရောဂါမဖြစ်ခင်တစ်နှစ်အလိုမှာပြုလုပ်ခဲ့တဲ့သုတေသနမှာဖော်ပြထားတာပါ။ဒီအကြောင်း AP သတင်းဆောင်မကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်ကပြောပြမှာပါရှင
်။လန်ဒန်မြို့လမ်းမတွေပေါ်ကဖုံနေအပူရှိနေဟာအသက်အဆမ်းမဟုတ်တော့ပါဘူး။ကဘာကြီးပျက်စီးအောင်လူသားတွေဘလို့လှုပ်ဆောင်နေကြတယ်ဆိုတော့ဥရုယာစီပြောင်းလဲမှုဆိုင်ရာအစီအခံစာတွေလည်းအများအပြားထွက်ခဲ့ပြီးပါပြီ။လူသားတွေရဲ့လွတ်ရောက်ကြောင်ဖြစ်လာတဲ့လူမှုညဉ့်နှံ့မှုဟာအသက်အန္တရာယ်ပါဖြစ်စေကြောင်းတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးတက်ကြွလှုပ်ရှားကြတဲ့အဖွဲ့နဲ့သိပ္ပံပညာရှင်တွေပူးပေါင်းပြုလုပ်ခဲ့တဲ့သုတေသနမှာဖော်ပြထားပါတယ်။မတူညီတဲ့လူမှုညဉ့်နှံ့မှုဆိုင်ရာအကြောင်းအရာတွေကြောင့်2019ခုနှစ်အတွင်းလူပေါင်း6သန်းအထိသေဆုံးခဲ့ရတယ်လို့ဆေးပညာရှင်နဲ့ Lancet မှာ Planetary Health ကမ္ဘာမြေကျန်းမာရေးဆိုပြီးဖော်ပြထားပါတယ်။ဒီသူတေသနာအရာအဲ့ဒီတေဆုံးသူ၉သန်းက85ရာခိုင်နှုန်းဟာလေဒုညဉ့်ညမ်းမှုကြောင့်ဖြစ်တယ်လို့တခြားအစိတ်အတော့ဖြစ်စေတဲ့ဓာတုဆေးဝါးတွေကြောင့်နာရရှည်ယောဂါတွေများလာတဲ့အပေါ်စိုးရင်စရာဖြစ်လာနေတယ်လို့ဖော်ပြထားပါတယ်။အထူးသဖြင့်ခဲတက်ကြောင့်အရွယ်မတိုင်ခင်တေဆုံးမှု2သန်းနီးပါးရှိခဲ့တယ်လို့ဆိုပါတယ်။အလဲအလတ်နဲ့ဝင်ငွေနှဲတဲ့နိုင်ငံတွေကဒီဒဏ်တွေကိုပိုပြီးခံစားကြရတယ်လို့သူတေသနာကတွေးရှိပါတယ်။အဲ့ဒီနိုင်ငံတွေကတေဆုံးသူအရေအတွက်ဟာတက္ကရာ2000ကနေ2009ခုနှစ်အတွင်း67.4%ခန့်တိုးလာခဲ့တယ်လို့ဒီသုတေသနပြုလို့ရမှာအဓိကအခန်းကဏ္ဍကပါဝင်ဆောင်ရွက်ခဲ့တဲ့ကမ္ဘာလုံးဆိုင်ရာကျန်းမာရေးနဲ့လေဒုညဉ့်ညမ်းမှုမဟာမိတ်အဖွဲ့ GAHP ကပြောပါတယ်။အဲ့ဒီအလဲအလတ်နဲ့ဝင်ငွေနှဲတဲ့နိုင်ငံတွေမှာလေဒုညဉ့်ညမ်းမှုကြောင့်သေဆုံးသူအရေအတွက်ဟာ2009ခုနှစ်ကနေ2019ခုနှစ်အကြာ 42.9% ခန့်တိုးလာတယ်လို့လည်း GAHP အဖွဲ့ကပြောပါတယ်။ဒါပေမဲ့ဝင်ငွေများတဲ့တိုင်းပြည်တွေမှာမျိုးပြချက်တွင်တိဆောက်မှုနဲ့ဆက်မှုလုပ်ငန်းတွေကြောင့်ဖြစ်ပေါ်တဲ့လေဒုညဉ့်ညမ်းမှုကြောင့်သေဆုံးသူအရေအတွက်ကတော့1990ခုနှစ်နဲ့2019ခုနှစ်တို့အကြား800ခန့်တုန်းနီးပါးကျဆင်းခဲ့တယ်လို့ဆိုပါတယ်။လေဒုညဉ့်ညမ်းမှုဟာနာရာရှည်ကျန်းမာရေးထိခိုက်မှုတွေဖြစ်ပေါ်စေနိုင်တယ်ဆိုတာပြည်သူလူထုကသိရှိသဘောပေါက်တဲ့နယ်လို့ဒီသုတေသနကိုပူတွဲပြုစုခဲ့တဲ့ GAHP အဖွဲ့ကအမှုဆောင်ညွှန်ကြားရေးမှူးရစ်ချယ်ကူပကာကပြောပါတယ်။လေဒုညဉ့်ညမ်းမှုကြောင့်ဖြစ်ပေါ်နိုင်တဲ့အန္တရာယ်တွေကိုသိစရင်ပေါ်မှာအသေးစိတ်ထည့်ရလိုက်ရင်ဒီပြဿနာရဲ့အတိတ်နဲ့ကိုပိုပြီးသိရှိလာကြမယ်လို့သူကပြောပါတယ
်။ based on cause of death right so we have different causes of
ဘာကြောင့်တည်တယ်ဆိုတာကိုပြောလိုက်ရင်ယောဂရဲ့အတိတ်နဲ့ကိုသိနိုင်ပါတယ်။လေဖြတ်ပြီးတော့တည်တယ်ကင်ဆာနဲ့တည်တယ်နှလုံးခုန်ရပ်သွားတယ်စသဖြင့်တည်ရတဲ့အကြောင်းရင်းတွေကအမျိုးမျိုးရှိပါတယ်။လေဒုညဉ့်ညမ်းတာကလေတခြားတည်ဆုံးရတဲ့ယောဂဇင်းမြစ်တွေလိုပဲအသက်သေးစေနိုင်တဲ့အကြောင်းရင်းတစ်ခုဖြစ်ပါတယ်။လေဒုညဉ့်ညမ်းတာကြောင့်တည်ကြရတယ်ရှိပေမဲ့ဒါကကူးစက်ယောဂလည်းမဟုတ်တော့တည်စီရင်ပေါ်မှာလေဒုညဉ့်ညမ်းမှုကြောင့်တည်ဆုံးရပါတယ်ဆိုတဲ့ဖော်ပြမှုမျိုးတော့ဘယ်တော့မှတွေ့နိုင်မှာမဟုတ်ပါဘူး။
ဝင်ဝင်နေတဲ့နိုင်ငံတွေမှာလူမှုညဉ့်ညမ်းမှုကြောင့်သေဆုံးရတဲ့အကြောင်းရင်းတွေလည်းကွဲပြားမှုရှိတယ်လို့ Richard Kupka ကဆက်ပြောပါတယ
် Now on a country by country basis it varies a little bit who will be exposed
နိုင်ငံချင်းစီကိုကြည့်မယ်ဆိုရင်တော့လူမှုညဉ့်ညမ်းမှုနဲ့ပတ်သက်ပြီးတော့ဘယ်နိုင်ငံကပိုပြီးတော့အထင်အားနိုင်တယ်ဘသူတွေကဦးစားပေးထိခိုက်မှုဖြစ်စေနိုင်တယ်ဆိုရယ်ကြွားချမှုတွေတော့ရှိပါတယ်။အိန္ဒိယနဲ့ရှင်ပြည်မက်ဒဂတ်စကာနိုင်ငံကိုကြည့်မယ်ဆိုရင်လူဦးရေအရရောလူမှုညဉ့်ညမ်းမှုကြောင့်တကယ်တမ်းသေဆုံးရတဲ့ရာဂိုင်းနှုန်းအရရောအရေအတွက်ကတိတိတသားကွာဟနိုင်ပါတယ်။ဥပမာဆိုရင်မက်ဒဂတ်စကာမှာလူမှုညဉ့်ညမ်းတာကြောင့်သေဆုံးရတဲ့သူက25ရာဂိုင်းနှုန်းရှိပေမဲ့အိန္ဒိယမှာတော့အဲ့ဒီအရေအတွက်နဲ့ကွာဟနိုင်တာပါ
။လူမှုညဉ့်ညမ်းမှုကြောင့်နာရာရှည်ယောဂါတွေဖြစ်ရတဲ့အကြောင်းသုတေသနမှာဖော်ပြထားပေမဲ့ တည်ဆုံးမှုတွေဟာလူ့ညဉ့်ညမ်းမှုကြောင့်တခုတည်းတော့မဟုတ်ဘူးလို့ဆိုပါတယ်အစိပ်ဖြစ်စေတဲ့ဓာတုပစ္စည်းတွေကြောင့်တည်ဆုံးသူတိတ္တမ8တန်းရှိတယ်လို့သုတေသနမှာဖော်ပြထားပြီး2009နှစ်မှာ66ရာခိုင်နှုန်းတက်သွားတယ်လို့ဆိုပါတယ်ခဲတက်ကြောင့်အစိပ်ဖြစ်ပြီးတည်ဆုံးသူအများအပြားရှိတယ်လို့လည်းဆိုပါတယ်ဓာတ်စီတွေတဲ့ခဲတက်မပါရလို့တိုင်းပြည်တိုင်းမှာသတ်မှတ်ထားပေမဲ့အဲ့ဒီခဲတက်ကြောင့်အစိပ်ဖြစ်ပြီးတည်ဆုံးသူနှစ်စဉ်9သိန်းရှိတယ်လို့ဆိုပါတယ
် Every car battery gets recycled somewhere in high income countries
ကားဘက်ထရီတွေကိုပြန်ပြီးတော့အသုံးချနိုင်တဲ့ပစ္စည်းဖြစ်အောင်တနည်းနည်းနဲ့လုံချရတာပါဝင်ငွေများတဲ့နိုင်ငံတွေမှာတန်တန်ရှင်းရှင်းနဲ့လုံနိုင်ပေမဲ့ဝင်ငွေနည်းတဲ့နိုင်ငံတွေမှာတော့များသောအားဖြင့်အသေးချာတော့မလုံနိုင်ကြပါဘူး။နောက်ကျမတို့ဆိုရင်လည်းအကြောင်းအရာတစ်ခုကမတန့်ရှင်းတဲ့ဟင်းခတ်အမွေးကြိမ်တွေထုတ်လုပ်တာပါ။အိန္ဒိယ၊ဘင်္ဂလားဒေ့ရှ်၊မော်ရိုကိုဂျော်ဂျီယာစတဲ့နိုင်ငံတွေမှာအယောင်တင်မှုလို့ဟင်းခတ်ပစ္စည်းတွေထုတ်တဲ့နေရာမှာအယောင်ပိုကောင်းအောင်လို့ခဲတွေကိုအသုံးပြုကြပါတယ်။နောက်ဟင်းချက်တဲ့အိုးခွက်တွေမှာလည်းခဲနဲ့လုပ်တာကြောင့်အဲ့ဒီကလည်းခဲဓာတ်တွေထွက်နိုင်ပါတယ်။
လန်ဆက်စစ်ပညာကျမ်းထဲမှာအဲ့ဒီလိုဖော်ပြထားတာကိုတွေ့ရတဲ့အတွက်မှန်ဩမိဘူးလို့လန်ဒန်မြို့ Imperial တက္ကသိုလ်ကလေရူအတွင်းအစိတ်တပါဝင်မှုဆိုင်ရာကျွမ်းကျင်သူဒေါက်တာအေယန်မတ်ဝေးကပြောပါတယ
် The interesting aspect of it is how some of the benefits which have occurred over the last
ဒီဒုတိယတနာမှာစိတ်ဝင်စားစရာကောင်းတဲ့အချက်တစ်ခုကလွန်ခဲ့တဲ့3လနှစ်အတွင်းအာဖရိကတိုက်မှာအစာအုပ်တွေအတွင်းလေရူညင်ညမ်းမှုရော့ကျအောင်တန်ရှင်းတောက်သုံးရည်ရရှိအောင်လုံးဆောင်နိုင်ခဲ့တာတွေကဘလောက်ထိအကျိုးအမြတ်ဖြစ်စေခဲ့တယ်ဆိုတဲ့အချက်ပါဒါတွေကအရှိတောင်အာရှမှာဆက်မှုဖွံ့ဖြိုးမှုကြောင့်ထွက်ပေါ်လာတဲ့ဒေရုညဉ့်ညမ်းမှုအတွက်တက်တာသွားစီပါတယ်
တောက်သုံးရေတန့်ရှင်းအောင်လုံးဆောင်တာနဲ့လောင်စာစီနဲ့ထမင်းဟင်းချက်တာတွေကိုရှော့ချလိုက်တာကြောင့်ဒေရုညဉ့်ညမ်းမှုတက်တာလာစီပေမဲ့ဝင်ဝင်နေတဲ့နိုင်ငံတွေမှာဖြစ်ပေါ်နေတဲ့ဒေရုညဉ့်ညမ်းမှုတွေဟာကျမကြီးအတွက်ဆိုးဝါးတဲ့ဆိုးကျိုးတွေဖြစ်ပေါ်စေတာကြောင့်အသက်ဆုံးရှုံးမှုတွေဖြစ်စေနိုင်တယ်လို့လည်းဒေါက်တာအီယန်မတ်ဝေးကပြောပါတယ်
။ That's what this report really does to look beyond simply air pollution itself.
ဒီဒုသေသနကအဲ့ဒီလိုတမန်ရိုးကျလေရုညဉ့်ညမ်းမှုတွေထက်ကျော်လွန်ပြီးဓာတုပစ္စည်းတွေကြောင့်ဖြစ်ပေါ်လာတဲ့ညဉ့်ညမ်းမှုတွေကိုပါလေ့လာထားတာပါ။ဒါကအိမ်တွင်းပစ္စည်းတွေကထွက်တဲ့လေရုညဉ့်ညမ်းမှုတွေ၊ plastic တွေ၊အိမ်သုံးဆေးဝါးတွေကနေရေရင်ညဉ့်ညမ်းမှုဖြစ်တာကိုပါသိရှိခွင့်ရလာပါတယ်။
လေရုညဉ့်ညမ်းမှုအသီးသီးကြောင့်နှစ်စဉ်လူ6သန်းသေဆုံးရတယ်လို့သုတေသနကထောက်ပြထားပြီးမော်တော်ကားတွေ၊ထရက်ကားတွေ၊စက်မှုလုပ်ငန်းတွေကြောင့်2009ခုနှစ်ကစလို့လေရုညဉ့်ညမ်းမှု55ရာခိုင်နှုန်းတက်လာခဲ့တယ်လို့ဆိုပါတယ်။အိမ်တွင်းချက်ပြုတ်မှုတွေမှာလောင်စာဆီအသုံးပြုမှုရှော့ချနိုင်တာ၊တောက်သုံးရည်တန့်ရှင်းအောင်လှုပ်လာနိုင်တာတွေကြောင့်အဲ့ဒီလိုလေရုညဉ့်ညမ်းမှုတက်လာခဲ့တာတွေဟာ2019ခုနှစ်မှာလေရုညဉ့်ညမ်းမှုကြောင့်သေဆုံးသူအရေအတွက်က2015ခုနှစ်ကအတိုင်းတက်မလာပဲအတူတူရှိနေကြတာလို့ဆိုပါတယ်။တည်ဆုံးသူနှစ်တမ၄တန်းရှိတဲ့အိန္ဒိယနဲ့တရုတ်နိုင်ငံတို့ဟာဒေရုညဉ့်ညမ်းမှုကြောင့်တည်ဆုံးမှုအများဆုံးနိုင်ငံတွေဖြစ်ပြီးနှစ်စဉ်တည်ဆုံးမှုကတော့နှစ်တမ၂တန်းရှိတယ်လို့ဆိုပါတယ်ခင
်ကုသဝင်းလိုက်ပါရှင်မကြခင်မှာတော့မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းတိုက်ပွဲပေါင်း9,000နီးပါးဖြစ်ပွားခဲ့တဲ့အကြောင်းမြင်ကွင်းကျယ်မှတ်စုကိုတင်ပြတဲ့အခါမှာနားဆင်ကြည့်ရှုရဖို့ရှိပါတယ်။အခုတော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဆိုရှယ်မီဒီယာတွေပေါ်မှာလူကြည့်များတဲ့10မိနစ်ဗီဒီယိုသတင်းလေးတွေကိုတင်ပြပေးခြင်းပါတယ်။ရုရှားကစစ်စင်ရေးသုံးတိုက်လေရင်တွေတိုက်ခိုက်ပြန်တမ်းပုံဗီဒီယိုတွေကိုထုတ်လုပ်လိုက်ပါတယ်။ပြင်သစ်နိုင်ငံပါရီမြို့တော်ကလူ့ဖ်ပြလိုက်ကမိုနာလီဇာပကြီးကားကတော့ကိတ်မုတ်နဲ့ပေးကျင်အောင်ပြစ်ပေါက်ခံခဲ့ရပါတယ်။ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်တာသတင်းတိုတွေကိုမအေးတနာကျော်ကပြောပြမှာပါရှင
်။ယူကရိန်းကိုကျူးကျော်စစ်ထိုးနေတဲ့ရုရှားတပ်တွေဟာနိုင်ငံအရှေ့ပိုင်းမှာဖိတိုက်နေပြီးတော့လူဟန့်စ်ဒေတာကယူကရိန်းတပ်တွေကိုဝိုင်းနိုင်ဖို့မြို့တွေကိုတိမ်ပိုက်ဖို့လှုံ့ဆော်နေတာပါ။ဒီတော့တွင်မှာရုရှားကာကွယ်ဝင်ကြီးဌာနကသူတို့တိုက်လေရင်တွေနဲ့တိုက်ခိုက်ပြန်တိုင်းပုံဗီဒီယိုကိုထုတ်လိုက်ပါတယ်။ရုရှားကတိုက်လေရင်တွေတင်ကားတွေနဲ့ဆင်အရာပြတဲ့ဗီဒီယိုကိုရုရှားကာကွယ်ဝင်ကြီးဌာနကမေလ30ရက်နေ့ကထုတ်လိုက်တာဖြစ်ပါတယ်။ရုရှားအခါသာတပ်ဖွဲ့ရဲ့ SU-25 မြေပြင်ဖြစ်ကိုတိုက်လေရင်တွေစစ်စင်ရေးတွေမှာလှုံ့ဆော်မှုပုံရိပ်တွေဖြစ်တယ်လို့ရုရှားကာကွယ်ဝင်ကြီးဌာနကပြောပါတယ်။တိုက်လေရင်ကအရန်နှင်းနေလေပြန်တန်းနေပြီးတော့ယူကရိန်းစစ်ဖက်ပြစ်မှတ်တွေကိုတုံးကျင်နေပြစ်ခတ်တိုက်ခတ်ခဲ့တယ်လို့ဆိုပါတယ်။နောက်ဗီဒီယိုတစ်ခုမှာတော့ရိခါထောက်ဖို့ရထားကိုဝင်းငါနေပြီးတော့လိုက်ပြီးတော့ဆောက်ရှောက်ပြနေတဲ့ပုံဖြစ်ပါတယ်။ MIH ရဟရင်နဲ့ကောင်းငင်ရနဲ့ကင်းလှည့်သလိုလင်းဖြစ်အလိုလျောက်လမ်းညွန်တုံဒုံးကြီးတွေပန်ချီယာဒုံးကြီးကာဝေးရေးစနစ်တွေအသုံးပြုထားတာကိုလည်းဗီဒီယိုမှာပြသထားပါတယ်ဒီခေတ်ရဲ့တင်ပတ်တွေတော့အာရှဒေသမှာစီရီလေးချင်းမှုတွေရှိခဲ့တာပါမေလာဝတ်ကျော်မှာအာရှနှစ်နိုင်ငံကိုတွားရောက်ခဲ့တဲ့အမေရိကန်သမ္မတပြန်ထွက်ခွာသွားပြီးဂျပန်အတွင်းမှာမေလ25ရက်နေ့မနက်ပိုင်းမှာမြောက်ကိုရီးယားကဒုံးကျည်တွေပစ်ခတ်ခဲ့တာပါအဲ့ဒါကိုတုံ့ပြန်ပြီးတော့အမေရိကန်နဲ့တောင်ကိုရီးယားကညနေပိုင်းမှာတကယ်ခဲယမ်းအစ်စ်တွေတုံ့ပြီးတော့စစ်ရေးလေ့ကျင့်မှုလုပ်ခဲ့ပါတယ်အမေရိကန်ရဲ့ ATA CMS ဒုံးစနစ်တုံးမြေပြင်ကမြေပြင်ဖြစ်ဒုံးကျည်နဲ့တောင်ကိုရီးယား SRBM ဟွန်မူတာတို့ဒုံးကျည်တို့ပါဝင်ပြီးတော့စမ်းသပ်ခဲ့ပါတယ်အစောပိုင်းကတော့မြောက်ကိုရီးယားက ICBM ဒုံးကျည်နောက်ပြီးတော့အမျိုးအမည်မသိရတဲ့ဒုတိယမြောက်ဒုံးကျည်နဲ့ SRBM ဒုံးကျည်၃ဆင့်ပြစ်လွတ်ခဲ့တာဖြစ်ပါတယ်အမေရိကန်နဲ့တောင်ကိုရီးယားသမရတွေကအချိန်နှီးလိုအပ်လာရင်ပို့ပြီးတော့ကြီးမားတဲ့စီးရေးလေ့ကျင့်မှုတွေလုပ်မယ်လို့စိုးမျိုးတော်မှသဘောတူသွားခဲ့ကြတာချိန်ထဲမှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်ဒီအာရှခေစဉ်ဆုံးရုရှားနဲ့တရုတ်တို့ပူးရဲစီရေးလေ့ကျင့်မှုဖြစ်နေဒေသတွေမှာကင်းလှည့်ပြီးပြန်တန်းနေကြပါပြီ။နှစ်စဉ်စီရေးပူးပေါင်းဆောင်ရွက်မှုအစီအစဉ်ရဲ့တစ်စိတ်တစ်ပိုင်းဖြစ်ပြီးတော့နိုင်ငံတကာဥပဒေတွေကိုလိုက်နာလှုပ်ဆောင်တာဖြစ်တယ်လို့တရုတ်သတင်းစာမှာရေးထားပါပြီ။ရုရှားနဲ့တရုတ်စစ်လေရင်တွေအာရှပစိဖိတ်ကင်းလှည့်စီရေးလေ့ကျင့်မှုပြုလုပ်ခဲ့တဲ့ဆိုပြီးတော့ရုရှားကာကွယ်ရေးဌာနကသတင်းထုတ်ပြန်သွားတာပါ။ရုရှား TU-95ဖြူဟာမြောက်ဘုံကျဲလေယာဉ်တွေတရုတ်ရှန် H6 ကျဲလေယာဉ်တွေအသုံးပြုခဲ့ပါတယ်။ဂျပန်နဲ့အရှေ့တရုတ်ပင်လယ်ပြင်ပေါ်မှာ73နာရီကြာပူရဲလေ့ကျင့်မှုပြုလုပ်တာဖြစ်ပါတယ်။သူတို့နောက်ကိုဂျပန်နဲ့တောင်ကိုရီးယားလေယာဉ်တွေလိုက်ပြီးစောင့်ကြည့်ခဲ့တယ်လို့ရုရှားကကြေညာချက်မှာပြောထားပါတယ်။ဒီကိလေပြန်တက်မှုကနှစ်စဉ်စီးရေပောင်းဆောင်ရွက်မှုရဲ့အစီအစဉ်ရဖြစ်တယ်လို့ပြောပြီးတော့အခုချိန်နဲ့ပေါင်းရင်တော့3ချိန်မြောက်လှုပ်ဆောင်သွားတာဖြစ်ပါတယ်။ဆက်ရုံလို့တာများဖြစ်ပါတယ်ကိုဗစ်ကပ်ဘေးဆိုးနဲ့ရင်ဆိုင်ခဲ့ရလို့ရောအရင်ကတည်းကလှုပ်တာရှားပါလို့ပါစေကူနိုင်ငံမှာဆက်ရုံလို့တာတွေကိုကြဲကြဲပြင်းပြင်းတုံ့ရပါတယ်စေကူမှာကလုပ်ငန်းတွေမှာဆက်ရုံပါဝင်မှုတခြားနိုင်ငံတွေနဲ့ရှင်းလဲအများဆုံးဖြစ်တဲ့နိုင်ငံတွေရဲ့မှာပါဝင်တာပါလူသားဝင်တဲ့1000နိုင်မှာအလုပ်သမားဆက်ရုံ605ရုပ်စီရှိပါတယ်စောက်လို့ရေးပြီးစမှုအနေထားတိုင်းတာသူစာကြည့်တိုင်းဝင်တဲ့ချင်ပန်းဆက်ရုံဒီလိုအစုံရှိပါတယ်ခွေးဆက်ရုံလေးစပေါ်ကရွှွင့်နေတဲ့ပြေးလွှားပြီးတော့မြေပြင်ဆောက်လုပ်ရေးအနေအထားကိုကွန်ပျူတာအုံလုံးနဲ့ဖတ်နေတာပါအမျိုးသားစာကြည့်လိုက်မှာတော့ e-board လို့ခေါ်တဲ့ဆက်ရုံကစာအုပ်စင်တွေကိုလိုက်ကြည့်ပြီးတော့နေရာမှာရောက်နေတဲ့စာအုပ်တွေကိုလိုက်ရှာယူရပါတယ်အရာပေါင်း40ကျော်ကိုစီမံတဲ့ဟိုတယ်လီယာကုမ္ပဏီကတော့အိမ်သက်ရှင်ရဲ့ဆက်ရုံတွေရောချင်ပန်းတဲ့ဆက်ရုံတွေရောရှိထားရတာပါကျောင်းနိုင်ငံဆီလိုမှာကိုဗစ်ကပ်ကြီးကြောင့်အလုပ်သမားတွေပိုရှားလာပြီးတော့ဆဲရုပ်တွေကိုလုပ်ငန်းတွေမှာအများဆုံးတုံးထားရတာလည်းဖြစ်ပါလေ။ပြည်ထောင်နိုင်ငံကလူပြတိုင်းမှာတော့ကမ္ဘာ့ကြုံမိုနာလီဇာပကြီးကခရစ်မင်းနဲ့ပေါက်ခံခဲ့ရပါလေ။ပုရုယသည်ပြောင်းလဲမှုတားဆီးရေးအတွက်တေချာမလုဆောင်တာကိုဆန္ဒပြတဲ့အနေနဲ့အဲ့လိုမျိုးမိုနာလီဇာပကြီးကကိုခရစ်နဲ့ပစ်ပေါက်ပြီးတော့လူသိများအောင်လုပ်တာပါ။အဖွားကိုလိုဟန်ဆောင်ထားတဲ့အမျိုးသားကဘိန်းတက်ကလေးထိုင်ပေါ်ကနေခုံထားပြီးတော့မိုနာလီဇာပကြီးကားကိုကိတ်မုန်နဲ့ပြစ်ပေါက်လိုက်တာဖြစ်ပါလေ။တနင်္ဂနွေနေ့မေလ29ရက်နေ့ကဒီဖြစ်ရကြောင်းတန်ဖိုးအများကြီးကြီးတဲ့မိုနာလီဇာပကြီးကားဘာမှတော့ဖြစ်မသွားခဲ့ပါဘူး။ပကြီးကားကိုမှန်ပြင်းနဲ့ကာယံပေါင်ခတ်ထားတာဖြစ်လို့မှန်တွေကိုပဲပေးချန်ကုန်တာဖြစ်ပါလေ။မှန်ကိုကိတ်မုန်နဲ့ပေါင်နောက်ပြီးတော့နှင်းစီပန်းတွေကိုနေရာနဲ့ပြစ်ပေါက်ခဲ့ပြီးတဲ့နောက်သူ့ကိုလုံခြုံရေးကလာဆွဲခေါ်သွားခဲ့ပါလေ။
မေးတနာကြပါရှင်အခုလိုဆိုရှယ်မီဒီယာတွေပေါ်ကသတင်းတူတွေကိုနားဆင်ကြည့်ရှုကြပြီးတဲ့နောက်မှာတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုတင်ပြကြပါမယ်တက်ကဆက်ပြည်နယ်ကမူလာရန်ကျောင်းမှာတနက်သမားတအုပ်ကဝင်ရောက်ပစ်ခတ်တာကြောင့်ကလေး19ဦးနဲ့ဆီယာမ2ဦးတေဆုံးသွားခဲ့ရပြီးတဲ့နောက်မှာတော့အမေရိကန်ပြည်ထောင်စုမှာတနက်ကင်ဆောင်ပြီးအကြမ်းဖက်ပစ်ခတ်တာတွေအဆုံးသတ်နိုင်ဖို့ထပ်မံပြီးတော့ကြဲကြဲလောင်လောင်တောင်းဆိုလာကြပါတယ်မီရှယ်ကွင်းပေးပို့ထားတဲ့သတင်းကိုကိုအောင်ကပြောပြမှာပါရှင
်
သမရဂျိုးဘိုင်ဒန်နဲ့သမရဂရော့ဂျေးဘိုင်ဒန်တို့ဟာတင်းငွေနေကတက်ဆက်စ်ပြည်နယ်ယူဗယ်ဂျီမျိုးကရော့မူလာရန်ကျောင်းကိုတွားရောက်ခဲ့ပြီးကွယ်လွန်သွားသူကလေး၁၉ဦးနဲ့ဆ ्याम မနှစ်ဦးတို့ရဲ့ဓာတ်ပုံတွေစိုက်ထူထားတဲ့အောက်မေ့ဘွယ်အထိမ်းအမှတ်နေရာမှာပန်းစည်းချခဲ့ပါတယ်။အသက်၁၈နှစ်နဲ့အရွယ်သဏ္ဍာန်သမားဟာမောင်းပြန်ချီမိုးရင်းသဏ္ဍာန်နဲ့စာသင်ခန်းထဲဝင်ပြီးတော့ပြစ်ခတ်ခဲ့တာပါ။စနေနေ့ကကျင်းပတဲ့ပွဲနှင်းသပိန်အခမ်းအနားမှာလည်းသမရဘိုင်ဒန်ကနယူးယောက်ပြည်နယ်ဘက်ဖယ်လိုမျိုးကကုန်စုံဆိုင်ကိုလူမျိုးရေးဆွဲသမားတဦးကသဏ္ဍာန်နဲ့ပြစ်တာကြောင့်လူဆယ်ဦးသေဆုံးသွားတဲ့ဖြစ်ရပ်ကိုလည်းထည့်သွင်းပြောကြားခဲ့ပါတယ်
။ We cannot outlaw tragedy.
ဒီကွင်းစရာဖြစ်ပျက်ခဲ့တာတွေကိုပြင်ဆင်ဖို့ဘာမှလုပ်ပေးလို့မရတော့မှန်းသိပေမဲ့လည်းအမေရိကန်ပြည်အောင်စုကိုဘေးရန်နေကင်းအောင်ကျွန်တော်တို့စီမံဆောင်ရွက်နိုင်ပါတယ်။ကျွန်တော်တို့ကလေးတွေပါဝင်လူတွေအားလုံးရဲ့ဘဝတွေကိုကာကွယ်ဖို့နောက်ဆုံးမှာတော့လှုပ်ဆောင်နိုင်တဲ့များလှုပ်ဆောင်ရပါလိမ့်မယ်။
သမရဘိုင်ဒန်ရဲ့တနက်ကင်ဆောင်ခွင့်ကိုတင်းကျပ်တဲ့ဥပဒေနဲ့ထိန်းချုပ်ဖို့လိုလားသူတွေကအခုလိုတက်ကဆစ်ကဖြစ်ရဟာတနက်အလွယ်တကူဝယ်လို့ရနေတာကြောင့်ဆိုပြီးထောက်ပြကြသလိုတနက်ကင်ဆောင်ခွင့်အရေးလှုံ့ဆော်သူတွေကတော့ကျောင်းတွေမှာဘေးကင်းလုံခြုံရေးကိုသာပူအာရုံစိုက်လှုံ့ဆော်မှုပြောပါရတယ်။တက်ကဆစ်ပြည်နယ်ဟျူစတန်မြို့မှာတောက်ကြနေကကျင်းပတဲ့ NRA American Rifle အသင်းကြီးရဲ့နှစ်ပတ်လည်အစည်းအဝေးအတွင်းသမရဟောင်းဒေါ်နယ်ထရမ့်ကတနက်ကင်ဆောင်ခွင့်လိုလားသူတွေဘက်ကအခုလိုကာကွယ်ပြောကြားခဲ့ပါရတယ်။
The existence of evil in our world is not. ဒီကဘာကြီးမှာစိုးသွမ်းသူတွေကြောင့်တနက်ကိုဘလို့အသုံးပြုရမယ်ဆိုတာကိုနားလည်ပြီးတခြားသူတွေကိုအကာအကွယ်ပေးဖို့အတွက်ဥပဒေနဲ့အညီလက်နက်ကိုင်ဆောင်သူတွေရဲ့အခွင့်အရေးပိတ်ပင်ခံရတာမျိုးတော့မဖြစ်သင့်ပါဘူး
။စာတင်ကြောင်းအတွင်းဝင်ရောက်ပစ်ခတ်မှုအပြီးမှာတော့ပါတီကြီးနှစ်ရဲ့လုံကအထက်လွှတ်တော်ဥပဒေပြုအမတ်အချို့အကြားတနက်ကိုင်ဆောင်ခွင့်နဲ့ပတ်သက်ပြီးတော့ပိုတင်းကျပ်တဲ့ဥပဒေပြဋ္ဌာန်းရေးကိစ္စတွေဆွေးနွေးခဲ့ပြီးဒီဥပဒေပြဋ္ဌာန်းနိုင်ဖို့လည်းဖြစ်နိုင်ခြေရှိနေတာပါ။ကနေဒီကပြည်နယ်ကဒီမိုကရက်အထက်လွှတ်တော်အမတ်ခရစ်မာဖီကတနက်ကင်ဆောင်ခွင့်နဲ့ပတ်သက်ပြီးတော့ပိုတင်းကျပ်ဖို့လိုလားနေပေမဲ့အခုအခါမှာတော့တနက်ဝယ်သူတွေရဲ့နောက်ကျောင်းရာဇဝင်ကိုအခုရက်ပိုးပြီးတော့ထဲထဲဝင်ဝင်စုံစမ်းတာမျိုးလိုဥပဒေပြဋ္ဌာန်းနိုင်ဖို့ Republican အမတ်တွေနဲ့ဆွေးနွေးနေပါတယ
်။ It's a package that really in the end
ဒီနိုင်ငံမှာတည်နှက်တဲ့အကြမ်းဖက်ပြစ်ခတ်တာမျိုးကိုပြင်းပြထန်ထန်ဖိအားပေးနေနိုင်တဲ့ဥပဒေမျိုးအဆုံးမတော်ရှိလာနိုင်ပြီးအပြေရှားဖို့လဲလမ်းပွင့်သွားပါလိမ့်မယ်ဒီဥပဒေအတီဖြစ်လာနိုင်တယ်ဆိုတာမျိုးကကျွန်တော်တို့လုံနိုင်တာတွေတဲ့ကအရေးကြီးဆုံးဖြစ်ကောင်းဖြစ်လာလိမ့်မယ်ဆိုတာအပြင်ဒီလိုဥပဒေအတီပြုဖို့ထောက်ခံလိုက်တာကြောင့် Republican တွေအတွက်ဘယ်လိုဆုံးရှုံးမှုကြီးမှကြုံတွေ့ရမှာလဲမဟုတ်ပါဘူး
အခုလိုကြေကွဲပွဲရဖြစ်ရတွေ့အဆုံးသတ်နိုင်ဖို့တာဝန်ရှိသူတွေကနီးလန်းရှာနေပေမဲ့လဲ American ပြည်အောင်စုမှာမုံတရားစွဲပစ်ခတ်မှုတွေဇက်တိုက်ဆိုလိုဖြစ်ပွားနေပါလေခင်ဗျာ
ကိုအောင်အပတ်စဉ်တင်ဆက်နေတဲ့အမေရိကန်နိုင်ငံရေးကြောင်းတီကောင်းစရာအစီအစဉ်ပါရှင်အင်္ဂါညချမ်း VOE မြန်မာပိုင်းအစီအစဉ်ကို Washington DC ကနေဓာတ်ရိုက်ထုတ်လွှင့်နေပါတယ်အခုတော့မြင်ကွင်းကျယ်မှတ်စုအစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီဒီကနေ့ညပိုင်းအတွက်အစီအစဉ်မှာတော့မြန်မာနိုင်ငံမှာဆီယာနာတင်ပြီးတဲ့နောက်အခု2022ခုနှစ်မေလလယ်အထိနိုင်ငံတစ်လွှားမှာတိုက်ပွဲပေါင်း 9,000 နီးပါးအထိဖြစ်ပွားခဲ့ပါတယ်အသေးစိတ်ကိုတော့အချက်လက်တွေကိုစူးစီးပြီးမဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISP မြန်မာရဲ့မြင်ကွင်းကျယ်မှတ်စုအစီအစဉ်မှာတင်ဆက်ထားပါတယ်
ဆီယာနာတိုင်းပြည်နောက်ပိုင်းနိုင်ငံနှစ်မှာတိုက်ပွဲပေါင်း 4,600 ကျော်တက်မင်းဖြစ်ခဲ့ပါတယ်။ဒီထဲမှာတိုက်ပွဲ 3,100 ကျော်တက်မင်းဟာစစ်ကောင်စီနဲ့အီအိုတွေကြားဖြစ်ခဲ့တာပါ။စစ်ကောင်စီနဲ့ဒေသခံကာကွယ်တပ်တွေကြားမှာလည်းတိုက်ပွဲ 1,500 ကျော်တက်မင်းဖြစ်ပွားခဲ့ပါတယ်။အီအိုအချင်းချင်းကြားတိုက်ပွဲဖြစ်မှုတွေလည်းရှိခဲ့ပြီး 42 ကြိမ်တက်မင်းဖြစ်ခဲ့ပါတယ်။တိုက်ပွဲပေါင်း 4,600 ကျော်ထဲမှာအကြိမ်ကြီးအများဆုံးကကရင်ပြည်နယ်မှာဖြစ်ခဲ့ပါတယ်။တနင်္ဂနွေလုံးဖြစ်ခဲ့တဲ့တိုက်ပွဲအကြီးအကျယ်အတွက်ထောက်ဝက်ကျော်ဟာကရင်ပြည်နယ်မှာဖြစ်ခဲ့တယ်လို့ဆိုနိုင်ပါတယ်။တနင်္ဂနွေလုံးတိုင်းတာနဲ့နိုင်ရှင်ရင်စကိုင်းတိုင်းကတိုက်ပွဲဖြစ်မှုဒုတိယအများဆုံးနေရာမှာရှိပါတယ်။ နိုင်ငံလုံးဖြစ်ခဲ့တဲ့တိုက်ပွဲတွေရဲ့66ရာခိုင်နှုန်းကျော်ဟာစစ်ကောင်စီနဲ့ EAO တွေအကြားဖြစ်ခဲ့တာပါ32ရာခိုင်နှုန်းကတော့စစ်ကောင်စီနဲ့ဒေသခံကာကွယ်တပ်တွေအကြားဖြစ်ခဲ့တဲ့တိုက်ပွဲတွေဖြစ်ပါတယ်2022ခုနှစ်မေလအတွင်းမှာတော့စစ်ကောင်စီနဲ့ဒေသခံကာကွယ်တပ်ဖွဲ့တွေကြားတိုက်ပွဲတွေပုံမှန်ပြင်းထန်ခဲ့ပါတယ်။မေ1ရက်ကနေ15ရက်အတွင်းတနင်္ဂနွေလုံးအနှံ့တိုက်ပွဲ120ကျော်ဖြစ်ခဲ့ပါတယ်။အဲ့ဒီအထက်မှာစစ်ကောင်စီနဲ့ဒေသခံကာကွယ်တပ်ဖွဲ့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲ104ကြိမ်ထက်မနည်းရှိခဲ့ပါတယ်။တိုက်ပွဲတွေဖြစ်ခဲ့တဲ့ဒေသတွေမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှု32ကြိမ်ထက်မနည်းရှိခဲ့ပါတယ်။ဒါအပြင်နေ9,900ကျော်ထက်မနည်းလဲမိရှုဖြက်စီခံခဲ့ရပါတယ
်။ဒါကတော့ ISP မြန်မာကအပတ်စဉ်တင်ဆက်နေတဲ့မြင်ကွင်းကျေမဆုအစီအစဉ်ပါရှင်။အခုတော့ကဘာတလွားခီးသွွားစီစဉ်ကိုနားဆင်ကြည့်ရှုဖို့အချိန်ရောက်ပါပြီ။လက်ပတ်စရာတဘာဝအလှနေရာတွေများတဲ့ယူဂန်ဒါနိုင်ငံကခီးသွွားလုပ်ငန်းတွေဟာပြည်ရင်းခီးသည်တွေကြောင့်အတော်လေးပြန်လဲကောင်းမွန်လာနေပါတယ်။ပြည်ပကကဘာလက်ဧည့်သည်တွေအရင်လိုပြန်မလာနိုင်ကြသေးပေမဲ့ပြည်ရင်းဧည့်သည်တွေနဲ့ခီးသွွားလုပ်ငန်းတွေအလုပ်ဖြစ်နေတဲ့ယူဂန်ဒါနိုင်ငံကိုကျမတို့မဆုမြတ်မှုနဲ့အတူကဘာတလွားခီးသွွားအစီအစဉ်ကနေသွားပြီးကြည့်ရှုကြရအောင်ပါ။
အာဖရိကတိုက်အရှေ့ပိုင်းမှာရှိတဲ့ယူဂန်ဒါနိုင်ငံမှာရေကန်ကြီးတွေရေတခွန်းတွေဘေးမဲ့တောတွေနဲ့တဘာဝကိုခံစားလည်ပတ်နိုင်တဲ့နေရာတွေအများကြီးရှိပါတယ်။အရင်ကနိုင်ငံတကာကမ္ဘာလှည့်ဧည့်သည်တွေလာလည်ကြပေမဲ့ကိုဗစ်ကရောဂါကြောင့်နိုင်ငံသားဧည့်သည်အရေအတွက်တချိန်တိုကြာဆင်းသွားခဲ့ပါတယ်။ဒါပေမဲ့အခုတော့ပြည်တွင်းဧည့်သည်တွေကြောင့်ခီးသွွားလုပ်ငန်းတွေပြန်လည်အလုပ်ဖြစ်နေပါတယ်။ဟိုတယ်ခန်းတွေကနေရေစည်းတန်တန်စီးဆင်းနေတဲ့နိုင်မြင့်ရဲ့အလှကိုအနီးကပ်တွေ့နိုင်တဲ့လီမာလာဝဲလ်ဝါတာစတဲခိုနီယာဟာအခုတော့ယူဂန်ဒါပြည်ရင်းကခီးထွက်ခြင်းတွေအတွက်မသွားမဖြစ်နေရတခုဖြစ်နေပါဗျ2022ခုနှစ်အတွက်ကမ္ဘာမှာဓာတ်ပုံအလှရိုက်ခြင်းစရာဒုတိယအကောင်းဆုံးနေရာဖြစ်တယ်လို့ Luxury Travel Advisor ဆိုတဲ့ခီးသွွားအကြံပေး website ကရွေးချယ်ခဲ့ပါတယ်။ဘာကြောင့်သူတို့ရွေးချယ်ရသလဲဆိုတာကိုရှုခင်းတွေမြင်ရတာနဲ့သဘောပေါက်နိုင်ပါတယ်။အရင်ကနိုင်ငံသားတွေပဲအဓိကလာတဲခိုကြတဲ့ဒီနေရာကိုပြည်တွင်းကလူတွေပိုသိလာအောင်လို့အပန်းဖြေခီးစဉ်စီစဉ်တဲ့လုပ်ငန်းတွေကကြိုးစားခဲ့ကြတာဖြစ်ပါတယ
် Previously there was not so much travel by Ugandans around Uganda many people believed they've been born here they've grown up here there's
ရင်းကဆိုယူဂန်ဒါနိုင်ငံထဲမှာခီးထွက်တဲ့ပြည်တွင်းကလူတွေတိတ်အများကြီးမရှိပါဘူးလူတော်တော်များများကသူတို့ဒီမှာမွေးဒီမှာကြီးတာဘာမှစိတ်ဝင်တစားကြည့်စရာမရှိပါဘူးလို့ထင်ထားကြတာပါအဲ့ဒါကြောင့်ကျွန်တော်တို့ကရှုခင်းလာပါတဲ့ရေတခွန်ကြီးတွေအမျိုးသားဥယျာဉ်ကြီးတွေစီဓာတ်ပုံဆရာတွေဗီဒီယိုရက်ကူးသူတွေခေါ်သွားပြီးဓာတ်ပုံတွေဗီဒီယိုတွေရက်ခိုင်းပါတယ်တိတ်လာတဲ့ဓာတ်ပုံတွေဗီဒီယိုတွေမြင်တော့မှလူတိုင်းကဒါယူဂန်ဒါဟုတ်ရဲ့လားဆိုပြီးစိတ်ဝင်တစားမေးလာကြပါတယ်ကျွန်တော်တို့ကလည်းဟုတ်တယ်ဒါကျွန်တော်တို့နိုင်ငံပဲဘလောက်လှတယ်လဲတွေ့လားဆိုပြီးပြန်ပြောရပါတယ်ယူဂန်ဒါနိုင်ငံဘလောက်လှတယ်ဆိုတာလူတွေပိုသိအောင်လုပ်ဖို့အများကြီးလိုနေပါသေးတယ်လာပါတဲ့တဘာဝအလာတွေကိုလူတွေပိုသိရှိလေနိုင်ငံထဲမှာခီးတွေပို့ထွက်ကြလေဖြစ်မှာပ
ါသူတို့လိုတိုးအော်ပရေတာတွေရဲ့အားထုတ်မှုကြောင့်အခုဆိုရင်ယူဂန်ဒါရဲ့တဘာဝအလာကိုဒေတာရင်းကဧည့်သည်တွေခန်းစားတက်လာကြပါပြီ
I've been South Africa beautiful beautiful place but there's something about Uganda it's
great တိတ်လာတဲ့တောင်အာဖရိကနိုင်ငံကိုကျွန်မရောက်ဖူးပါတယ်ယူဂန်ဒါကတော့တမူကိုထူတာပါစိမ့်လန်းဆိုပြတယ်တဘာဝအလာတွေလည်းရှိတယ်လူတွေကလည်းဖော်ရည်ကြတယ်လေအစားတောက်တွေကလည်းလက်ဆက်တယ်။ငားတွေဆိုလက်ဆက်ပြီးသိပ်ကိုရတာရှိပါတယ
်။ကိုဗစ်ကရောဂါအန္တရာယ်အရင်လောက်မကြီးမားတော့ချင်းဒါလဲကြတဲ့ဧည့်သည်တွေကအရင်လိုနိုင်ငံတကာကဧည့်သည်တွေမများတော့ပဲပြည်တွင်းဧည့်သည်တွေဖြစ်နေတာကြောင့်ဟိုတယ်နဲ့ခီးသွွားလုပ်ငန်းတွေကလည်းသူတို့ရဲ့လုပ်ငန်းကိုပြည်တွင်းဧည့်သည်တွေနဲ့ကိုက်ညီတဲ့ဝန်ဆောင်မှုပေးနိုင်အောင်လို့စူးစမ်းနေကြပါတယ်
။ Looking at the numbers we're getting 70-65% are local Ugandans. And again,
ကိန်းကနန်းတွေကိုကြည့်ရင်65ရာခိုင်နှုန်း80ရာခိုင်နှုန်းကပြည်တွင်းကယူဂန်ဒါလူမျိုးတွေဖြစ်ပါတယ်ကိုဗစ်ကရောဂါကြီးကကျွန်တော်တို့ကိုအမြင်ကျယ်သွားစေပါတယ်အခုဆိုနိုင်ငံခြားကခီးသွွားဧည့်သည်တွေကိုအားထားလို့မရတော့ပါဘူးလူမှုကွန်ရက်ကြောင့်လည်းသတင်းပိုပြန့်တာဝမ်းသာစရာပါ ဒီကိုလာကြသူတွေကသူတို့ခီးအကြောင်းလူမှုကွန်ရက်တွေပေါ်မှာတင်တော့သူတို့ငွေချင်းတွေလည်းသိသွားကြပါတယ်။ပြည်ရင်းဧည့်သည်တွေလာကြလို့ကျွန်တော်တို့လုပ်ငန်းဆက်ရှင်းသန်းနေတာသိကြပါတယ
်။ယူဂန်ဒါခီးသွားဝင်ကြီးဌာနကလည်းနိုင်ငံတကာသဘာဝနေရာတွေစီပြည်ရင်းခီးသည်တွေသွားလေကြတာတိတိတတ်တတ်များလာတဲ့အတွက်ဒီအခြေအနေကိုထိန်းထားနိုင်ဖို့ကြိုးစားနေပါတယ
်။ From the time we opened up if you look at the December figures
စီကန်ချက်တွေဖယ်ရှားလိုက်ပြီးတဲ့နောက်ပိုင်း2021ဒီဇင်ဘာလကကိန်းဂဏန်းတွေကိုကြည့်ရင်အမျိုးသားဥယျာဉ်တွေစီလာလေသူ 4,000 ကျော်ရှိပါတယ်။ရေကန်ကြီးတွေကျိုးနေစီကိုသွားလေတဲ့ရေတွက်မပါသေးပါဘူး။ဘေးမဲ့ဥယျာဉ်တွေစီကိုသွားလေကြတဲ့သူကပဲ 4,100 ရှိတာပါ။အဲ့ဒီထက်ကအဲ့တဲ့အများစုကယူဂန်ဒါပြည်တွင်းကဖြစ်ကြပါတယ်။အရင်ကဒါမျိုးတစ်ခါမှမဖြစ်ခဲ့ဘူးပါဘူး။တိတ်အားတက်စရာဖြစ်ပါတယ်။ကျွန်တော်အနေနဲ့ပြည်တွင်းဧည့်သည်တွေကိုဆွဲဆောင်နိုင်ဖို့ဆက်ပြီးတော့ကြိုးစားသွားမယ်ဆိုရင်အရေးအတွက်ပိုတော်မှများလာမှာပါ။ယူဂန်ဒါလူမျိုးတွေအနေနဲ့ယူဂန်ဒါနိုင်ငံထဲမှာခီးသွွားကြမယ်။နိုင်ငံတွေကအလှတရားတွေကိုပို့ပြီးတော့တန်ဖိုးထားကြမယ်ဆိုရင်ခီးသွွားလုပ်ငန်းရရှိတည်ထက်နိုင်မယ်လို့ထင်ပါတယ
်။အာဖရိကတိုက်အတွက်အသက်သွေးကြောဖြစ်တဲ့နိုင်မြင့်ကြီးကနေအာဖရိကဆင်ကြံ့ချင်းသည့်ချက်သည့်စားတဲ့တော်ရိုင်းပြိဿံတွေကိုအနီးကပ်မြင်တွေ့နိုင်တဲ့ဘေးမဲ့ဥယျာဉ်ကြီး10ခုလို့စိတ်ဝင်စားစရာနေရာတွေရှိတာကြောင့်အာဖရိကတိုက်အရှေ့ပိုင်းဒေသဟာနိုင်ငံတကာခီးသွွားတွေတခုတခါလာလည်ကြရတဲ့ဒေသဖြစ်ပါတယ်။ဒီဆွဲဆောင်နေရတဲ့စီယူဂန်ဒါလူမျိုးတွေသွားလည်တိုင်ဖို့အဓိကအတားအဆီးကကုန်ကျစရိတ်ဖြစ်ပါတယ်။ဒါကြောင့်ဈေးနှုန်းအပြိုင်ဆိုင်စတင်တဲ့ဈေးတွေကျသွားအောင်လုပ်ဖို့အတွက်ယူဂန်ဒါအစိုးရကအားပေးနေပါတယ်။ယူဂန်ဒါမှာခီးသွွားလုပ်ငန်းတွေအလုပ်ဖြစ်နေတာကြောင့်ဒေသခံတွေအတွက်လည်းအလုပ်ကံ့ရဖို့အခွင့်အလမ်းတွေရှိလာစေပါတယ်
။ We are still employing as many local community as possible. We train them.
ဒေသတွင်းကလူတွေကိုပို့ပြီးတော့အလုပ်ခန့်နိုင်ဖို့အတတ်ပညာတွေမျှဝေနိုင်ဖို့ကျွန်တော်တို့စူးစမ်းနေပါတယ်။သူတို့လောက်တာကင်တာကြည့်ပြီးတော့ရေချင်းရှိတယ်ဆိုရင်ယာရုတိုးပေးတာမျိုးလုပ်ပါလေ။လူမှုအတိုင်းဝိုင်းနဲ့အာဖရိကတိုက်တစ်ခုလုံးရဲ့စံကိုမြင့်နိုင်ဖို့ကျွန်တော်တို့လုပ်နေတာပါ။ယူဂန်ဒါကိုလာလဲမယ်ဒီကိုလာတဲမယ်ဆိုရင်စံချင်းမီဝန်ဆောင်မှုတွေကိုရနိုင်မှာဖြစ်ပါလေ
။ဆွတ်ဆွတ်ဆဆခီးထွက်ချင်သူတွေ၊ယူကင်းအလှကိုအေးအေးဆေးဆေးခန်းစားကြည့်ချင်သူတွေ၊တော်ရတရိတ်ဆန်တွေကိုအနီးကပ်ချစ်ပြီးတဲထိတ်ရင်ဖို့အတွေ့အကြုံရချင်သူတွေအားလုံးအတွက်သွားစရာလဲစရာနေရာတွေများလာတဲ့ယူဂန်ဒါနိုင်ငံရဲ့သဘာဝအလှတွေကိုဖြည့်ရင်းကသူတွေပို့ပြီးတော့သွားလဲခန်းစားလာကြမယ်လို့ခီးသွားလုပ်ငန်းလုပ်သူတွေကမျှော်လင့်နေကြပါတယ်။ COVID ကြောင့်ခီးသွားလုပ်ငန်းတွေထိခိုက်ခဲ့ပေမဲ့ဖြည့်ရင်းဧည့်သည်တွေကြောင့်လုပ်ငန်းတွေပြန်လည်လည်ပတ်နေနိုင်တာကိုလည်းယူဂန်ဒါဟိုတယ်နဲ့ခီးသွားလုပ်ငန်းတွေဝမ်းသာနေကြပါတယ်ရှင်။ကျွန်မဆူမြတ်မောင်ပါ။
မဆူမြတ်မောအပတ်စဉ်တင်ဆက်နေတဲ့ကဘာတလွားခီးသွွားအစီအစဉ်မှာရှင်အင်ကာညချန် VOE မြန်မာပိုင်းအစီအစဉ်ကို Washington DC ကနေဆက်လက်တင်ဆက်နေပါဗျ။အခုတော့သတင်းချင်းချုပ်ကိုမဆုမြတ်မွန်ကပဲဆက်ပြီးပြောပြမှာပ
ါ။စီးပွားရေးလုပ်ငန်းရှင်မောင်ဝိတ်လက်ထိုးတဲ့ဒေါ်လာ5သိန်းကိုဒေါအောင်ဆန်းစုကြည်လက်ခံယူခဲ့တယ်လို့ဆိုပြီးတော့စစ်ကောင်စီကတရားစွဲထားတဲ့အမှုနှစ်ခုအတွက်ဦးမောင်ဝိတ်ကိုဒီကနေ့နေပြီးတော့အထူးတရားရုံးမှာတရားလိုသက်သေဖြစ်ထွက်ဆိုခဲ့ပါတယ်။ဒေါ်ခင်ဂျီဖောင်ဒေးရှင်းအတွက်ဒီငွေတွေကိုပေးခဲ့တယ်လို့စေပိုင်ကုမ္ပဏီရဲ့ပိုင်ရှင်ဦးမောင်ဝိတ်ကတရားရုံးမှာထွက်ဆိုခဲ့တယ်လို့သိရပါတယ်။ဖောင်ဒေးရှင်းအတွက်3ခါခွဲပေးခဲ့တာဖြစ်တယ်လို့ထွက်ဆိုပေမဲ့လည်းဒေါအောင်ဆန်းစုကြည်ကိုဓာတ်ရိုက်ပေးခဲ့တာဟုတ်မဟုတ်ဆိုတာကိုတော့တိကျစွာဖြေဆိုနိုင်ခဲ့ခြင်းမရှိဘူးလို့လည်းစုံစမ်းသိရပါတယ်။ဒီကနေ့ရုံးချိန်မှာဒီဒေါအောင်ဆန်းစုကြည်ဆွဲချက်တင်ခံထားရတဲ့ဒေါ်ခင်ဂျီဖောင်ဒေးရှင်းနဲ့ပတ်သက်တဲ့အမှု၄မှုကိုလည်းဆက်လက်စစ်ဆေးကြားနာခဲ့ပါတယ်။EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေစီရုရှားနိုင်ငံတင်ပို့နေတဲ့ရေနံအများစုကိုပိတ်ပင်တားမြစ်ဖို့အတွက် EU ခေါင်းဆောင်တွေသဘောတူလိုက်တဲ့အတွက်ရုရှားအနေနဲ့ဝင်ငွေပို့နည်းသွားပြီးတော့စစ်သုံးစိတ်သုံးဆွဲမှုပိုကျက်သွားလိမ့်မယ်လို့ EU နိုင်ငံသားမူဝါဒရေးအကြီးအကဲဇိုဇက်ဘော်ရဲလ်ကပြောကြားလိုက်ပါတယ်2022ခုနှစ်မကုန်ခင်မှာရုရှားတင်ပို့နေတဲ့အထက်က3ပုံ2ပုံဖြစ်တဲ့ရေလမ်းကြောင်းကနေတင်ပို့တဲ့ရုရှားရေနံအလုံးကို EU နိုင်ငံတွေကတားမြစ်မှာဖြစ်ပါတယ်ဟန်ဂေရီနိုင်ငံရဲ့ကန့်ကွက်မှုကြောင့်ပိုက်လိုင်းတွေကနေတင်ပို့မှုသဘောတူချက်ကိုရှာပေးမယ်ပိုလန်နဲ့ဂျာမနီတို့ကတော့သူတို့ပိုက်လိုင်းတွေကနေတင်သွင်းနေတဲ့ရုရှားရေနံတွေရပ်မယ်လို့ကတိပြုခဲ့ကြပါတယ်ရှင်
။ကျေးဇူးတင်ပါတယ်ရှင်။သတင်းချင်းချုပ်ကိုမဆုမြတ်မွန်ကပြောပြသွားတာပါ။ဒီကနေ့ညပိုင်းအစီအစဉ်ထုတ်လုပ်ရေးမှုကတော့အလိမ္မာပါရှင်။အသံဖန်းအင်ဂျင်နီယာကတော့ Nelson Lopes ပါ။ရုပ်သံအင်ဂျင်နီယာကတော့ PJ Elias ဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါညချမ်းအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိပြန်ဆက်ခဲ့တာပါရှင်။နားဆင်ကြည့်ရှုအားပေးကြတဲ့ကမ္ဘာတော်ကသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်။ BND ရဲ့အသွေအသွေကနေကင်းဝေးကြပါစေရှင်။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.